Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့ည9:00နာရီကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားကတိုက်ချင်းဖြစ်ပတ်ထိန်တက်ဒုံးတစ်စင်းကိုဒီကနေ့ထပ်မံဆက်သက်ပြစ်လွတ်လိုက်တဲ့အတွက်နိုင်ငံတကာတိုင်ဝမ်ကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ်စီးရဲနိုင်ငံမှာ IS Eastern Sea တွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ရော်ကာမြို့ရဲ့မြို့အောင်ရက်ကိုတိုက်ခတ်တပ်ဖွဲ့တွေထိုးပေါက်နိုင်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပ
ါကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြီးနားဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
ထိတ်ကမ်းတဲ့နေပေါ့တော့ဆိုတော့အဲ့မှာမောင်နှုပေါ့မောင်နှုဆိုတာကအသက်55နှစ်အဖအဒူရှက်ကူဆိုတော့သူကအဲ့ခဲအိုဂဲရီနဲ့ပြည့်တဲ့အတွက်သူကဒီမှာပြေဆုံးတယ်ပြေဆုံးတော့ကျန်တဲ့ထိခဲ့တဲ့ရတဲ့လူတွေကိုကျွန်တော်တို့
စစ်တွေမြို့ကယ်ဆယ်ရေးစခန်းတစ်ခုမှာလူတူသခံရတဲ့အကြောင်းနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုသတင်းတွေပြီးနားဆင်ကြရမှာပါဒီအကြောင်းနဲ့တူထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့နောက်ဆုံးအခြေအနေတွေနဲ့တခါဒီရှမ်းပြည်နယ်ဘက်ကဆစ်ဆောင်ဒုက္ခသည်တွေတချို့ဒီနေရပြန်ဖို့ပြင်ဆင်နေကြပြီဆိုတာတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကုအောင်လုံးနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်။
နိုင်ငံကတိုင်ဝမ်ကသတိပေးနေတဲ့ကြားကပဲနျူကလ িয়ার လက်နက်စွမ်းရည်တုံးမြင့်ရေးမှာအဓိကကျတဲ့ခြေလှမ်းတစ်ခုဖြစ်တက်ချင်းဖြစ်ပက်ထိန်တက်ဒုံးတစ်စင်းကိုအောင်မြင်မြင်ဆက်သက်ပြုလုပ်နိုင်ငံကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်ဒီလိုနိုင်ငံအနောက်မြောက်ဘက်နယ်စပ်မြောက်ကိုရီးယားနိုင်ငံနဲ့ကလေရင်ကွင်းတစ်ခုအနီးကနေပြုလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံစီးပွားရေးအထူးဆောင်နေမျိုးကိုကျရောက်ခဲ့တဲ့အကြောင်းဂျပန်နိုင်ငံရဲ့တိုင်ဝမ်မှာရက်ခတ်မှုတွေကြုံရသလိုတရုတ်နိုင်ငံအနေနဲ့လည်းမြောက်ကိုရီးယားကိုထိမ့်သိမ်းနိုင်စွမ်းမရှိတော့ကိုပြသရာရောက်ခဲ့ပါတယ်ကမ္ဘာပေါ်ကဘယ်နေရာကိုမဆိုပြစ်နိုင်တယ်လို့မြောက်ကိုရီးယားကကြွေးကြော်ခဲ့တဲ့မစ်ဆိုင်းတုံးစမ်းသပ်မှုကြောင့်အထူးကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ဖိအားပေးဖို့တိုက်တွန်းမှုတွေထပ်မံထွက်ပေါ်လာပေမဲ့ဘယ်လိုတုံ့ပြန်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူးတရုတ်နိုင်ငံကတော့ကိုရီးယားကျွန်းဆွယ်ကစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့မနာမနေကြိုးပမ်းနေတဲ့အကြောင်းပြောဆိုခဲ့ပါတယ
်敦促朝方不要再采取违反安理会决议的行动
မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလွန်ကြိုရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့လုပ်ရက်တွေကိုမလုပ်ဖို့နဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်လည်ဆက်တင်နိုင်မယ့်အခြေအနေတွေကိုဖန်တီးဖို့တရုတ်နိုင်ငံကတိုက်တွန်းထားတဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါတရုတ်နိုင်ငံရဲ့အခန့်ကဏ္ဍအရေးကြီးသလိုတင်းမာမှုတွေရောပါစေဖို့သက်ဆိုင်သူတွေအားလုံးကထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လည်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်တွေအဆုံးသတ်ရေးတရုတ်နိုင်ငံကပုံမှန်ဆောင်ရွက်ဖို့တိုက်တွန်းနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်နိုင်ငံနဲ့သမ္မတရှီချင်းဖျင်တို့ရဲ့ကြိုးပမ်းမှုတွေကိုကျေးဇူးတင်ကြောင်းပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားပြီးအောင်မြင်မှုမရခဲ့ပေမဲ့လည်းအ ਨੇ ဆုံးတရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုသိခွင့်ရခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းမစ်ဆိုင်းဒုံးပစ်လို့ပြီးပြီးချင်းမြောက်ကိုရီးယားကတိုက်ချင်းဖြစ်ပတ်ထိန်တက်မစ်ဆိုင်းဒုံးလို့မချေညာခင်မှာပဲတရုတ်နိုင်ငံကနောက်ထပ်ဖိအားတွေပေးဖို့သမ္မတထရန့်ကဒီနေ့စောပိုင်းမှာပဲ Twitter Internet လူမှုကွန်ရက်ကနေတိုက်တွန်းခဲ့ပါတယ်။
တင်တဲ့ပဲနောက်ပိုင်းဂျာမနီနိုင်ငံကဟမ်မက်ခ်မြို့မှာကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲတို့တွေ့ဆုံကြလိမ့်မယ်လို့မျှော်လင့်ရပါတယ် G20 ထိပ်သီးဆွေးနွေးပွဲမစခင်ကြာသပတေးညနေခင်းလောက်မှာခေါင်းဆောင်တို့ဦးတွေ့ဆုံကြလိမ့်မယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရစတီဖန်ဆိုင်းဘတ်ကပြောပါတယ်သမ္မတထရမ့်နဲ့ဂျာမနီဝန်ကြီးချုပ်မာခဲတို့တနင်္လာနေ့မနက်ခင်းကတယ်လီဖုန်းပေါ်မှာစကားပြောဆိုခဲ့ကြပြီးတော့ဥရုယာတီပြားလဲမှုဆိုင်ရာကိစ္စရပ်တွေနောက်အမျိုးသမီးစွန့်ဦးလုပ်ငန်းရှင်တွေကိုငွေကြေးထောက်ပံ့ကူညီရေးအစပြုဆောင်ရွက်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေအပြင်ကမ္ဘာတံမီးထုတ်လုပ်မှုအစမတန်များလာနေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဂျီရောကနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်G20 ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်အောင်သူဘက်ကမစ်မက်ခဲကိုကူညီပေးနိုင်ဖို့သမ္မတထရမ့်ကမျှော်လင့်ပါတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲအီတလီဝန်ကြီးချုပ်ပေါလိုဂျန်တယ်လိုနီနဲ့လည်းဒီသမ္မတထရမ့်ဖုန်းနဲ့စကားပြောခဲ့ပါတယ်။ပြီးခဲ့တဲ့မေလတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့အစည်းအဝေးကိုအီတလီကအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခဲ့တာကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့လေပြားရွှေပြောင်းဝင်ရောက်သူတွေအရေးအီတလီရဲ့ကင်တွယ်ဆောင်ရွက်မှုတွေအတွက်ကျေးဇူးတင်တဲ့ဆရာကိုလည်းသမ္မတထရမ့်ကအီတလီဝန်ကြီးချုပ်နဲ့ဖုန်းပြောတဲ့အချိန်မှာပြောဆိုခဲ့တဲ့အကြောင်းအင်ဂျီရောကထုတ်ပြန်ထားပါရဲ့ရှင်
ပိုင်ဆိုင်မှုကြောင့်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုပြီးခဲ့တဲ့သတင်း6ပတ်အတွင်းအမေရိကန်ရေတပ်ဖွဲ့တွေဒုတိယရေတပ်ဖွဲ့တစ်ဖွဲ့ဒုတိယချိန်ဆေလွတ်လိုက်တာစောင့်ကြည့်ကာလကုံဆုံးပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံပေါ်ဖိအားပေးတဲ့လက္ခဏာတစ်ခုဖြစ်နေမြင်နေကြပါတယ်။ဒါမှမဟုတ်တရုတ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒေသတွင်းမှာဩဇာရှင်ဝါကြီးထွားလာခဲ့တယ်လို့ရေနယ်နိမိတ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့အရှေ့တောင်အရှနိုင်ငံတွေနဲ့လည်းစီးပွားရေးဆက်ဆံတွေတုံ့ပြန်ပြီးအမေရိကန်ရဲ့အခန့်ကဏ္ဍကိုတုံ့ပြန်မှုပြင်ဆင်ထားတယ်လို့လည်းအကဲခတ်တွေကယူဆနေကြပါတယ်။အမေရိကန်ဆွေရကတော့လွတ်လပ်စွာရေကြောင်းသွားလာရေးဆိုတဲ့ခေါင်းစဉ်အောက်မှာရေတပ်သင်္ဘောတွေဖြတ်သန်းသွားလာပြီးစတူယန်ကီလိုမီတာ3000ခွဲလောက်ကျယ်ဝန်းတဲ့ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့ကြီးစိုးမှုကိုတင်ထိတ်ထားဖို့ဆက်လက်ကြိုးပမ်းသွားလိမ့်မယ်လို့လည်းထိုင်ဝမ်ခြေဆိုင်တရုတ်နိုင်ငံဆိုင်ရာအစ်မြင့်မူဝါဒရေးရလေးလာရေးဌာနအတွင်းရေးမှူးချုပ်အန်ဒရူးယန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးအစီအစဉ်တွေပေါ်တရုတ်နိုင်ငံကဖိအားပေးဆောင်ဖို့ရည်ရွယ်ပြီးတမန်ထရန့်ကဧပြီလမှာကလေးကရေပိုင်နဲ့အငင်းပွားမှုကိစ္စတွေနဲ့ခက်ခင်းနေခဲ့တဲ့အမေရိကန်အစိုးရအနေနဲ့လွတ်လပ်စွာရေကြောင်းသွားလာမှုကိုနိုင်ငံရေးအရအပေးယူလုံးစရာကိစ္စတစ်ခုဖြစ်အသုံးချလာနိုင်တယ်လို့လည်းတရုတ်ရေးရဲ့ကျွမ်းကျင်သူအန်ဒရူးယန်ကယူဆပါတယ်။တနင်္ဂနွေနေ့မှာပဲအမေရိကန်ရေတပ်ကပက်ထိန်တဲ့မစ်ဆိုင်းတုံးတက်ဆင်ထားတဲ့ USS Stratham ဖြတ်သိမ်းမှုဟာတရုတ်နိုင်ငံကထိန်းချုပ်ထားပြီး VN နိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ Parallel ကျွန်းစုတွေက Triton ကျွန်းနဲ့ရေမှန်စစ်နမိုင်အကွာကခုံမောင်းနေတာပါ။ Donald Trump လက်ထက်ပထမဆုံးအကြိမ်ဖြစ်မေလနောက်မိတ်မှာတောင်တရုတ်ပင်လယ်ပြင်ကိုဆေလွတ်ခဲ့တဲ့ USS Dewey ဖြတ်သိမ်းမှုဟာလည်းတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ Spratly ကျွန်းစုတွေက Mischief ကြောက်တန်းကနေရေမှန်စစ်နမိုင်အကွာကနေခုံမောင်းခဲ့ပူပါတယ်။
အမေရိကန်ပြည်အောင်စုတဝန်းကမြို့ကြီးတွေမှာဒီနေ့ကျရောက်တဲ့လွတ်လပ်ရေးနေ့ခန္ဓာတွေကျင်းပဖို့ပြင်ဆင်နေကြသလိုဒီလိုကျင်းပတဲ့ပွဲတွေဘေးကင်းလုံခြုံစေဖို့အတွက်ဒေသဆိုင်ရာဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ဖက်ဒရယ်အစိုးရအရာရှိတွေလက်တွဲဆောင်ရွက်နေကြပါတယ်။ဒီနေ့နယူးယောက်မြို့မှာလုပ်မဲ့နိုင်ငံအကြီးဆုံးမီရှူမီမန်ဖောက်ပွဲကိုလူ3000ကျော်လာကြည့်ကြလိမ့်မယ်လို့ပြောလင့်ထားပါတယ်။လွတ်လပ်ရေးပွဲတွေအတွင်းအကြမ်းဖက်တိုက်ခိုက်ဖို့ချင်းချောက်ခံရတာမျိုးနယူးယောက်ရဲတပ်ဖွဲ့ကသတင်းရတာမရှိသေးသလိုအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရဲတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်ရဲတပ်ဖွဲ့တွေမြို့ရင်းမှာဖြန့်ကျက်ချထားမယ်အကြောင်းမြို့တော်ဝင်ဘီလ်ဒီဘလက်စီယိုကပြောပါရယ်မြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေမီရှူမီမန်ပစ်ဖောက်တဲ့ပွဲနဲ့ကက်ပတယ်လွတ်တော်အစာဦးနီဂီတာပြောပြပွဲအပါအဝင်ဒီနေ့ကျရောက်တဲ့လွတ်လပ်ရေးနေ့အားလည်းရဲ့ပွဲတော်ခန္ဓာတွေကိုလူထောင်ပေါင်းများစွာတက်ရောက်လိမ့်မယ်လို့ခန့်မှန်းထားတာပါမျိုးတော်မှာလည်းဒီပွဲတော်ကာလအတွင်းချက်ဖက်တိုက်ခိုက်ဖို့ချင်းချောက်ခံရတာမျိုးမရှိပေမဲ့လို့လုံခြုံရေးအတွက်ရဲတပ်ဖွဲ့တွေအပြည့်နေရာချထားတဲ့အကြောင်း DC ရဲရာရှိချုပ် Peter Newsham ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားပါတယ်။လွတ်လပ်ရေးပွဲတော်မတိုင်ခင်တရက်အလူကလေးကဒီလွတ်လပ်ရေးကြောက်တန်ရှိရာမြက်ခင်းပြင်တစ်လျှောက်မှာရဲတပ်ဖွဲ့ကအကာရံတွေကိုချထားပြီးလုံခြုံရေးစစ်ဆေးဂိတ်တွေဖွင့်ထားပါတယ်။အလားတူ Boston မြို့မှာလည်းအကြမ်းဖက်ချင်းချောက်မှုသတင်းမရှိပေမဲ့လို့လုံခြုံရေးစောင့်ချက်မှုတွေကိုအခိုင်အမာလုပ်ထားတယ်လို့ Boston ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပ်ပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားနိုင်ငံမှာ IS အစ္စလမ်အစွန်းရောက်တွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ရက္ခာမြို့ကိုအမေရိကန်ရဲ့ပတ်မုံမှုတွေနဲ့တလားကြာထိုးစစ်ဆင်နေကြတဲ့အတိုက်ခံတပ်ဖွဲ့တွေကအခုနောက်ဆုံးမြို့ဟောင်းရက်ကိုထိုးဖောက်နိုင်ခဲ့ကြပါတယ်။စီးရီးယားဒီမိုကရက်တစ်အင်အားစုတပ်ဖွဲ့ဝင်တွေက ISD ရဲ့ပြစ်ထန်တဲ့ခုခံမှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းစစ်ကူကြောင့်စစ်သွေးကြော်တွေကမြေမြုံမိုင်းတွေကားပေါင်းတွေထောင်ထားတဲ့နေရာနဲ့အလံဝေးတဲ့ရဖီကာမြို့တိုင်းမှာ25မီတာအကျယ်ရှိတဲ့အပေါက်ကြီးနှစ်ပေါက်ပွင့်သွားခဲ့တဲ့အကြောင်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကမနေ့ကပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပမ်မာရာရှီဟောင်းမြို့နဲ့တမိုင်းဝင်အယ်နူရီပလီတွေကိုတမင်တက်တက်ဖြစ်စီပစ်ခဲ့ရတဲ့အဲစစ်သွေးကြော်တွေကရဖီကာမြို့တိုင်းနဲ့ဈေးရုံတွေကျောင်းတွေပလီတွေကိုလက်နက်တိုက်တွေစစ်စခန်းတွေဖြစ်နေအသုံးပြုခဲ့ကြပေမဲ့ညွန်ပေါင်းဖွဲ့တွေအနေနဲ့အရက်သားတွေကိုရောနောက်မျိုးဆက်တွေအတွက်တမိုင်းဝင်နယ်မြေတွေကိုပါကာကွယ်ဆောက်ရှောက်ဖို့အကြီးအကျယ်ကြိုးပမ်းခဲ့တဲ့အကြောင်းလဲညွန်ပေါင်းဖွဲ့ရဲ့ပြောခွင့်ရသူဘုံမူကြီးရိုင်ယန်ဒီလွန်ကပြောဆိုခဲ့ပါတယ်ဤရနိုင်ငံမိုဆူမြူရဲ့ကျန်းနေမြေတွေကိုညမောင်းတပ်ဖွဲ့တွေရဲ့ပံ့ပိုးမှုနဲ့ဤရတပ်ဖွဲ့တွေကပြန်လည်တင်ပြတ်ဖို့ကြိုးပမ်းခဲ့ကြရင်မှာပဲအဲစစ်သွေးကြွားတွေကပြီးခဲ့တဲ့လတဲ့အန်ယူဘလီကိုဖျက်ဆီးပစ်ခဲ့ကြတာပါစီးရနိုင်ငံပမ်မာရာရှီအောင်မြို့မှာလည်းအဲစစ်သွေးကြွားတွေတင်ပြတ်ခဲ့တဲ့2015ခုနှစ်ကစလို့ထင်ရှားတဲ့တမိုင်းဝင်အစအဦးတွေပါဝင်အစအဦး နေရာတော်များကိုအကြီးအကျယ်ဖြစ်စေမှုတွေလည်းပြုလုပ်ခဲ့ကြပါတယ်
။ Syria ပြည်ပကဆန်ရဆစ်ဆက်နှိမ့်နိုင်မှုတွေအထောက်အကူဖြစ်စေဖို့လှုံ့ဆော်တဲ့အနေနဲ့တိုင်းပြည်တောင်ပိုင်းမှာလာမယ့်ကြာသပတေးနေ့အထိတစ်ဖက်သက်အပြစ်ခတ်ရစဲထားတယ်လို့ Syria စစ်ဘက်ကကြေညာထားပါတယ်။ကာစစ်တန်နိုင်ငံမြို့တော်အန်စတနာမှာကျင်းပမယ့်ညဉ့်ညင်းဆွေးနွေးပွဲမတိုင်ခင်တရက်အလို့တနင်္လာနေ့ကအဲ့ဒါလို့ကြေညာတာပါ။ဒါပေမဲ့ဒီလိုကြေညာပြီးတော့နိုင်ပိုင်းအကြာမှာပဲ Syria အနောက်တောင်ပိုင်းကသဘုံတွေထိန်းချုပ်ရာဒါရာမြို့နဲ့အနီးနားဒေသတွေမှာအစိုးရကဒီတိုက်လေယာဉ်တွေနဲ့စီပိုင်းဘုံတွေကိုပြန်လည်ကျချနေတယ်လို့သဘုံတွေနဲ့မျက်မြင်တွေ့သူတွေက Rider သတင်းဌာနကိုပြောပါရယ်အစတနာမျိုးမှာဒီကနေ့ပြန်လဲစတင်မဲ့ညဉ့်ညင်းဆွေးနွေးပွဲမှာတပုံအဖွဲ့တွေပါဝင်လာအောင်စီးပွားအစိုးရနဲ့အစိုးရကိုကြောထောက်နောက်ခံပေးနေတဲ့ရုရှားအစိုးရတို့ကစူးစမ်းနေကြတာပါနိုင်ငံတော်ဝန်မှရှိတဲ့တပုံအဖွဲ့ကတော့အရင်ကပြစ်ခတ်ရေးဆိုင်သဘောတူညီချက်တွေကိုစီးပွားအစိုးရကလိုက်ပါဆောင်ရွက်တာမရှိဘူးလို့ဆိုပြီးရုရှားနိုင်ငံကမကထလုပ်စီစဉ်ပေးနေတဲ့ဆွေးနွေးပွဲတွေကိုသူတို့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာမဟုတ်ဘူးလို့ညှင်းဆန်ထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကဂျာဝင်ညှိနှိုင်းပေးနေတဲ့ညဉ့်ညင်းဆွေးနွေးပွဲတွေနဲ့အပြိုင်အရင်တော့ကကစစ်တန်နိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကနေတိတာထင်ရှားတဲ့တိုးတက်မှုတော့မရှိခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုတွေလျှော့ချဖို့ဇုံနေရာတွေတတ်မှတ်ပြီးမေလတုန်းကကျင်ညာခဲ့တဲ့ပြစ်ခတ်ရေးဆိုင်သဘောတူညီချက်ဟာဆိုရင်လည်းအကြိမ်ကြိမ်ချိုးဖောက်ခံခဲ့ရတာဖြစ်ပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်ပကိုတင်ပို့နေတဲ့အထက်ကျောင်းလုပ်ငန်းတစ်ခုဖြစ်တဲ့ Marty Phelps Limited Company စက်ရုံတစ်ခုမှာဘွာလာဟုတ်ပေါက်ကွဲရကလူ10ဦးသေဆုံးပြီး50ထန်ရခဲ့ကြောင်းအာနာဘန်ကပြောပါရယ်။ဒကာမျိုးတို့အပြင်ဘက်မှာရှိတဲ့ဂါစီပူဟာမျိုးရဲ့ကရှင်ပူဟာအရက်မှာမနေနောင်မှန်းကပောက်ကွဲမှုဖြစ်တာလို့လည်းဒေသခံရဲတပ်ဖွဲ့အကြီးအကဲအမီနိုအက်စလန်ကပြောဆိုခဲ့ပါရယ်။ဒီကနေ့မွန်လပိုင်းထိထုတ်ပြန်ကြေရပောက်ကွဲမှုကြောင့်သေဆုံးသူရေတွက်ဟာ10ယောက်ထိရှိနေပါပြီ။ဒီကြေထန်ရသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပြီးပျောက်ဆုံးသူတွေရေတွက်အထိကျကိုမသိရသေးဘူးလို့လည်းဒေသခံရဲမှုကပြောပါရယ်။ဆွေမျိုးသားချင်းတချို့ကတော့6ယောက်ပျောက်ဆုံးနေတဲ့အကြောင်းပြောဆိုထားကြတာပါ။ဒဏ်ရာသူတွေကိုတော့စေယုံကိုပို့တာပြီးကုတာပေးနေပါတယ်။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတော့လက်တလုံးမှာရှင်းရှင်းလင်းလင်းမသိရသေးပဲစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအာနာဘန်ကပြောပါတယ်။မိသားသမားတွေကရှာဖွေရေးလုပ်ငန်းတွေဆက်လုပ်နေတဲ့လေးတဲ့အဆောက်အဦပြင်မှာတော့ဒီနေ့သက်ဆိုင်ရာမိသားစုဝင်တွေလာရောက်ဆောင်ဆိုင်နေကြတာပါ။
အသေးကိစ္စနောက်ဆုံးအဆင့်ယောဂပြင်ထက်ခန်းစားနေရတဲ့တရုတ်ဆိုရအတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကိုပြည်ပမှာဆေးဝါးကုသခွင့်ပြုဖို့တရုတ်ဆိုရကိုဂျာမနီနိုင်ငံကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအလားတူတိုက်တွန်းထားတာဖြစ်ပါတယ်။လူရှောင်ဘိုရဲ့ကျန်းမာရေးဟာတိုင်းပြည်ကနေထွက်ခွာနိုင်လောက်တဲ့အခြေအနေမရှိဘူးလို့တရုတ်ဆိုရကပြောပေမဲ့လို့လီယူရဲ့မိတ်ဆွေတငယ်ချင်းလည်းဖြစ်အဆိုရအတိုက်ခံတဦးလည်းဖြစ်တဲ့ဟူဂျီယာကတော့ဒီပြီးခဲ့တဲ့သတင်းပတ်ကုံကပဲ YouTube စာမျက်နှာပေါ်ကိုတက်လာတဲ့ view file ထဲမှာလီယူရဲ့အခြေအနေတိတိငင်ငင်ရှိတဲ့အကြောင်းပြောပါရတယ်။ဂျာမနီဆိုရပြောခွင့်ရစတီဖန်ဆင်းဘက်ကလည်းဒီကျန်းမာရေးရဆေးဝါးကုသမှုရဖို့အတွက်လီယူရှောင်ဘိုကိုပြန်လွတ်ပေးတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းနဲ့ဒီကျန်းမာရေးအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့လိုအပ်တဲ့ဆေးဝါးကုသမှုတွေရဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါရရှင်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ပြောပြပေးကြတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။စစ်တွေမျိုးဓာပိုင်ကေဇယေးစခန်းကမွတ်စလင်တချို့ကိုဒေသခံတချို့ကတိုက်ခိုက်တာကြောင့်တဦးသေဆုံးပြီး6ဦးဒဏ်ရသွားပါတယ်။ပြည်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ရေးအာဏာပိုင်တွေဆောင်ရွက်နေစေဖြစ်တယ်လို့စစ်တွေမျိုးကလည်းလုံခြုံရေးတင်းကျပ်ထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဒီဖြစ်စဉ်ဖြစ်ပွားခဲ့မှုပေါ်အပြည့်အဝစုံစမ်းစစ်ဆေးနေတယ်လို့လည်းမြန်မာအစိုးရကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မသိငင်ထိုက်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
စစ်တွေမျိုးရောင်နေဦးစိတ်ကန်းကိုရဲလုံခြုံရေးတပ်သားတို့အဆောက်အအုံနဲ့တွားရောက်တဲ့ဓားပိုင်ကဲဆဲရေးစခန်းကမွတ်စလင်အဖွဲ့တဖွဲ့ကိုဒေသခံတွေကဝိုင်းပြီးခဲနဲ့ပေါက်တာကြောင့်တဦးသေဆုံးပြီးတခြားအဖွဲ့ဝင်6ဦးစလုံးဒဏ်ရာရခဲ့ပြီး2ဦးကိုတော့အတွင်းလူနာအဖြစ်ဆေးရုံတင်ထားရပါတယ်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကသေဆုံးဒဏ်ရာရမှုကိုအတည်ပြုပါတယ်
။စိတ်ကန်းကဒီနေ့ပေါက်တော့ဆိုတော့အဲဒီမှာမောင်နှုတ်ပေါ့မောင်နှုဆိုတာကအသက်55နှစ်အဖအဒူရှက်ကူဆိုသူကအဲ့ဟုတ်ကဲ့ဒီနေ့ဖြစ်တဲ့အတွက်သူကမြန်မာပြည်ဆုံးတယ်ပြည်ဆုံးတော့ကျန်တဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်တို့စစ်တွေကြီးကြီးစေုံမျိုးပို့ဆောင်တယ်ပို့ဆောင်ပေးတဲ့အခါမှာအဲ့ကျန်တဲ့လူတွေကဒဏ်ရာမစိုးရင်ကမစိုးရင်ရတဲ့ဒဏ်ရာ2ယောက်ပဲကျန်တယ်ကျန်တဲ့4ယောက်ကိုဟိုသူကလေးစောင့်ပြန်ပို့
ခဲနဲ့ဝိုင်းပြီးပောက်ခဲ့သူတွေကိုတော့ဖမ်းဆီးရမိရေဆောင်ရွက်နေတယ်လို့ဦးစော်ထေးကပြောပါတယ
်ဒီဝိုင်းရောအဲ့လိုခဲနဲ့ပောက်လို့လူတို့တွေရဲ့အဲ့ဟိုကျန်တဲ့လူတွေလည်းဟိုဖိတ်ပေါက်ခေါင်းပြဲပေါ့နော်ဒီလိုမျိုးတွေဖြစ်ရတဲ့အထိဖြစ်သွားတဲ့အတွက်အဓိကပါဝင်ပတ်သက်တဲ့ဒီ တရားခံပေါ့တရားခံတွေကိုကျွန်တော်တို့ကဖော်အများဆုံးဖော်ထုတ်ဖို့ဖော်ထုတ်ပြီးတော့အများဆုံးဥပဒေနဲ့အရေးယူဖို့အဲ့ဒါကိုကျွန်တော်တို့ပြည်နယ်ဆိုရပြည်နယ်ရဲတပ်ဖွဲ့ကိုလည်းပြောထားပြီးဖြစ်ပါတယ်အဲ့ဒါကိုလည်းသူတို့ဟိုရဲတပ်ဖွဲ့ကဖောင်းနေပါတယ
်စစ်တွေမြို့ဓားပိုင်ကယ်ဆေးစခန်းမှာခိုးလုံနေကြတဲ့အခုတိုက်ခိုက်ခံရသူတွေကစစ်တွေတရားရုံးမှာတက်သေးထွက်ဆိုကြမဲ့စခန်းတွင်းက၁၂ဦးပါအဖွဲ့စီးနှင်းတဲ့ကားနောက်ကနေတီးတံကားတစ်စင်းနဲ့ကပ်ပြီးတော့လိုက်ပါလာချပြီးတဲ့နောက်မှာရဲစခန်းမှာလုံခြုံရေးတောင်းခံပြီးစစ်တွေမျိုးကရောင်နီဦးစိတ်ကန်းကိုတွားရောက်ခဲ့ကြတာဆိုပြီးလဲဦးစော်ထေးကပြောပါတယ
်ရောင်နီစိတ်ကန်းကိုဘာကြောင့်တွားလဲကိုကျွန်တော်အခုမေးရမင်းရဲ့ဒီမှာဒီမော်တော်ဟောင်းပေါ့မော်တော်ဟောင်းဝယ်ဖို့အတွက်လဲကိုတွားတယ်လို့ပြောတယ်အဲ့အဲ့ကသူဒေသခံတွေကအဲ့သူတို့ကျန်တဲ့အတိုင်းဝိုင်းဘာသာမျိုးအတိုင်းဝိုင်းဒေသခံတွေဖြစ်တယ်အဲ့ကားပေါ်ကဆင်းပြီးတော့အဲ့ရောင်နီစိတ်ကန်းကိုရောက်တယ်ရောက်ပြီးတော့ဒီကကားပေါ်ဆင်းပြီးတော့စိတ်ကမ်းမှာကြည့်နေတဲ့အချိန်မှာအဲ့မှာကြေညာဖြစ်တယ်လို့ပြောတယ်။ကြေညာဖြစ်ပြီးတော့အဲ့မှာရှိတဲ့ဒေသခံတွေကဘာလို့ဒီကနေ့ပေါက်တယ်ဆိုတဲ့ဖြစ်စဉ်အပြည့်ရ။
တိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။စစ်တွေမြို့ကိုတော့အခင်းဖြစ်ပွားပြီးနောက်မှာလုံခြုံရေးတိုးမြင့်ဆောင်ရွက်ထားပြီးအခုချိန်ထိအခြေအနေတည်ငြိမ်တယ်လို့လည်းဦးစော်ထေးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာအခုကိစ္စဖြစ်ပွားခဲ့တဲ့အပေါ်စနစ်တကျစုံစမ်းကင်တွယ်နေတယ်လို့ဦးစော်ထေးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစော်ထေးကအခုလိုပြောပါတယ
်။သူရဲ့အဓိကလုပ်ငန်းစဉ်က UNHCR ကြီး။ UNHCR ဖြစ်တဲ့အတွက်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးဖြစ်ပါ။ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒုက္ခသည်အရေးကိုဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့ဒုက္ခသည်တွေနဲ့ပတ်သက်လို့ဟို UNHCR ရဲ့ mandate ကဒီဒုက္ခသည်တွေကို humanitarian assistance တွေပို့ဒုက္ခသည်တွေရဲ့အာရတဲ့ရလိုက်တဲ့ပေါ့နော်အကာအကွယ်သူတို့ကိုစောင့်ရှောက်မှုဒါတွေနဲ့ပတ်သက်လို့အဓိကသူ့ရဲ့ mandate ကတာဝန်ရှိတာဖြစ်ပါတယ် first finding mission နဲ့ဟိုသက်ဆိုင်ခြင်းမရှိပါဘူးအဲ့ကြောင့်မလို့လဲကျွန်တော်တို့ကဒီမှာ main key key နဲ့လက်ခံပြီးတော့ဆောင်ရွက်ပေးတာဖြစ်ပါပဲသူ့ရဲ့ UN ကုလသမဂ္ဂကပေးထားတဲ့သူ့ရဲ့လုပ်ပိုင်권နဲ့အခွင့်အာဏာဒီဟာကဒုက္ခသည်ရေးကိစ္စဆက်သွယ်ဖြစ်ပါတယ
်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဓားပိုင်ဒုက္ခသည်စခတ်ကိုတွားရောက်ခဲ့သေးတာဖြစ်ပါတယ်။ဓားပြင်မောင်တော်မြို့နယ်ကိုလည်းတွားရောက်ခဲ့သလိုရခိုင်ဆိုးရနယ်ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းမနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်။
မတင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတော့နတ်ဆန်မြို့နယ်ဘက်ကဒီစစ်ဆောင်ဒုက္ခသည်တချို့နေရပြန်နေရပြီဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်မြမတမတော်နဲ့တအောင်ပလောင်ဖွဲ TNLA တို့ကြားစစ်ရေးတင်းမာမှုကြောင့်လာရှိုးမြို့ပေါ်တင်းဆောင်လာတဲ့ဒီနတ်ဆန်မြို့နယ်မလန်းရွာသားစစ်ဆောင်တရာကျော်ဟာဒေသတွင်းအေဂျင့်စပ်ပြုလာတဲ့အခြေအနေကြောင့်နေရကိုဒီကနေ့မှစတင်ပြန်နေကြပြီဖြစ်ပါတယ်လတ်တလောနန်းဆန်မြို့နယ်အတွင်းမှာတိုက်ပွဲရတက်နေတယ်ဆိုပေမဲ့တိုက်ပွဲနောက်ဆက်တွဲ NDA ရှိနိုင်မှာကိုစိုးရိမ်နေတယ်လို့ကုညီကေဇယ်ရေးအဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။နေရမပြန်သေးတဲ့လူတွေကိုတော့လာရှိုးမြို့မှာဆက်လက်ထားရှိနေဆဲဖြစ်ပြီးဒေသခံအကူအညီပေးရေးအဖွဲ့တွေနဲ့ဒီလူမှုဝန်ထမ်းကေဇယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေကုညီစောင့်ရှောက်ပေးထားတယ်လို့လည်းပြောပါတယ်။ဒီအခြေအနေကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်တွင်းမှာတိုက်ပွဲရပ်တန့်နေတဲ့အခြေအနေတွေကြောင့်မန်လန်းရွာသားတရာကျော်ဟာဒီကနေ့မှနေရရင်းကိုစတင်ပြန်နေကြပြီဖြစ်ပါတယ်။လာရှုမြို့ခင်းနှင်းကျောင်းနဲ့လွယ်လန်းကျောင်းမှာရှိတဲ့စစ်ဆောင်တရာကျော်ကိုလာရှုနဲ့တီဘောလူမှုကူညီပေးရေးဖွဲ့တွေကနေလိုက်လံပို့ဆောင်ပေးနေတယ်လို့တီဘောလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကူမျိုးကပြောပါတယ်။ပြန်
တဲ့လူတွေကတော့ကျွန်တော်တို့ဒီကနေပြီးတော့လာရှုကတော့လူမှုကူညီကတည်းကဒီတော့လူမှုကူညီက၃စီအဲ့ဒါနဲ့တော့ကျွန်တော်တို့အပြည့်ကန်တာက၂စီပေါ့အပြည့်ရောငါပြီးတော့အဲ့ဒါနဲ့အခုသူတို့နမ်ဆန်မျိုးကိုပြန်ပို့ပေးတာပေါ့နမ်ဆန်ကြီးပေါ့ဟိုဘက်ကိုကျတော့တို့ပါသူတို့ဒီနဲ့သူတို့ပြန်သွားမယ်လေအလူကြီးကဖျားချောတယ်ဟုတ်လားကျွန်တော်တို့အခုသွားနေလို့ရှိသေးတယ်သူတို့ကပြန်မယ်ဆိုလို့ကျွန်တော်တို့ကလည်းအခုဒါပြန်လိုက်ပြေးနေတာလေဟိုသူတို့ရွာချင်းကြီးကောင်းလို့ပြန်တဲ့သဘောလားပါလဲတော့ကျွန်တော်လည်းမသိဘူး
ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်တွင်မြမတမတော်နဲ့ TNL ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းရွာသား900နီးပါးခန့်ဟာလာရှုမြို့ကဖုံးတော်ကြီးကျောင်းတွေမှာစစ်ပေးတိမ်းချောင်လာခဲ့ကြတာပါစစ်ပြေးတရာကျော်နေရက်ကိုပြန်သွားကြပေမဲ့လာရှုမြို့တွင်ကသာသနာ2500ဖုံးကြီးကျောင်းနဲ့အောင်ရသနာကျောင်းတွေမှာစစ်ပေးချောင်300ကျော်ကျန်ရှိနေပါသေးတယ်စစ်ချောင်စကားမှာရောက်ရှိနေတဲ့စစ်ပေးချောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချစားရေးဝန်ကြီးဌာနကနေအကူအညီပေးဆောင်နေတဲ့အခြေအနေကိုတော့တန်းကြောင်သားလူငယ်ဖွဲ့ကမလွေးကီတန်းကအခုလိုပြောပါတယ်
။
အဲ့ဒီဘုံထဲမှာဗာလေးပါလဲဆိုတော့အဆောင်ရဲ့အိယာခင်းရဲ့ပစိုးတကွင်းသမိန်တကွင်းအင်ဂျီ20ပေါ့နော်ပြီးရင်စီတဘူးငါးတတာ၃ဘူးဆက်ပြတော့၃တော့ပကံတစ်ချက်ပါမယ်ဒံအိုးတစ်ခုပါမယ်ပြီးတပတ်တစ်ချက်ပါဆန်တော့မပါဘူးဒါပေမဲ့သူတို့ပတ်စံပေးတယ်ဒီပထမဆက်ဆက်လာတဲ့လူတွေက28အိမ်ထောင်စုပေါ့နော်အဲ့ဒီ28အိမ်ထောင်စုတို့ကအရင်ဆုံးရောက်တာကိုကျွန်တော်တို့ကပတ်စံ3သိန်းနဲ့3,900ပေးတယ်အိမ်ထောင်စုကိုတို့အဲ့လောက်ပေးတယ်နောက်ကျန်တဲ့ရောက်လာတဲ့လူတွေကတော့3သိန်းနဲ့6,300ပေးတယ
်ဆစ်ဆောင်ဒုက္ခသည်တွေကိုဒေသခံလူမှုကူညီပေးရေးဖွဲ့စည်းတွေကနေတိုင်ခံကူညီစားလျှောက်ထားတာဖြစ်ပြီးရေရှည်သွက်ဆိုအခက်အခဲရှိလာမယ်လို့လည်းအကူအညီပေးရေးဖွဲ့ဝင်တွေကဆိုပါတယ်မန္လရွာဒေသတွင်းမှာတိုက်ပွဲဖြစ်ပွားမှုမရှိတော့ဘူးဆိုပေမဲ့လည်းတိုက်ပွဲရဲ့နောက်ဆက်တွဲပြဿနာတွေရှိနေတယ်လို့တိုင်းလူငယ်ဖွဲ့အတွင်းရင်းမှူးမိုင်းဆယ်ရက်ကအခုလိုပြောပါတယ
်မန္လရွာဖက်ကအခြေအနေကတော့လောလောဆယ်တော့စစ်ကြောင်းနေတော့မရှိတော့ဘူးပြင်တိုက်ပွဲအခြေအနေတွေလည်းတော့မရှိတော့ဘူးဒါပေမဲ့လည်းသားပွဲဖြစ်နေတဲ့အတော်အတွင်းမှာခြံထားခဲ့တဲ့ဟိုပောက်ကွဲတတ်တဲ့ပစ္စည်းမျိုးဟိုရှိမရှိကတော့ဒါတော့ဘယ်မှလည်းမသိနိုင်ဘူးပေါ့နော်မသိချောဘူးပေါ့နော်အဲ့ဒီအခြေအနေမျိုးတွေတော့ရှိမယ်ပေါ့
စစ်ဖေးရှောင်တွေအနေနဲ့လည်းဒေသတွင်းစိုက်ပျိုးရေးလုပ်ငန်းတွေစုပစ်ထားရတာကြောင့်ခြံလုပ်ငန်းတွေထိခိုက်မှုရှိနေတယ်လို့လည်းဒေသခံရွာသားတို့ကဆိုပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာညမတ်သမတော်ကနေအင်အားတိုးချထားပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေစေချင်နေကြောင်းဒေသတွင်းလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တယ်လို့လည်းဒီအနယ်လေးရရှိသူကဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတွင်အစိုးရသမတော်နဲ့တိုင်းဒေသလက်နက်ကတပ်ဖွဲ့တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်လာရှိုးခရိုင်ကြောက်မဲခရိုင်မူဆယ်ခရိုင်နဲ့လောက်ကန်ခရိုင်တွင်ဒေသခံ2000ကျော်စစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဘက်ကမြန်မာအလုပ်သမားတွေရဲ့အခြေအနေကိုတက်လက်တင်ပြပေးပါမယ်အိန္ဒိယချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်လာရောက်လုလုကင်နေတဲ့နိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေကိုအထူးစီမံချက်တွေနဲ့အဖမ်းဆီးတွေကအခုရက်ပိုင်းတွေထဲအတော်လေးကျန်းလာနေပါတယ်။ခိုင်လုံတဲ့အထောက်အထားမရှိလို့အဖမ်းဆီးခံရသူတွေကိုရောမိမိတို့နေရရင်ပြန်လိုကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ယုံအလုပ်သမားတာဝန်ရှိသူတွေကညှိနှိုင်းဆောင်ရွက်စီစဉ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းပြေစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းနိုင်ငံတွေစီကိုတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးအလုပ်လုပ်ကိုင်နေခဲ့ကြတာမှာတော့ဇွန်လကုန်နဲ့ဇူလိုင်လဇန်းတွေမှာမလေးရှားနဲ့ထိုင်းနှစ်နိုင်ငံစလုံးမှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကအတော်လေးကိုကျန်းလာနေတာကြောင့်မြန်မာအလုပ်သမားတွေနေထိုင်လုပ်ကိုင်ရေးခက်ခဲလာကြပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းနိုင်ငံတွင်ရွှေ့ပြောင်းအလုပ်သမားများဆိုင်ရာဥပဒေသင့်ပြဋ္ဌာန်းနိုင်မှုဇွန်လ20ရက်နေ့ကနေစလို့ထိုင်းဆိုရဘက်ကအထူးစီမံချက်တွေနဲ့ဆောင်ရွက်ခဲ့ကြတဲ့ထိုင်းလုပ်ရှင်တဲ့အလုပ်သမားအခက်အခဲဖြစ်လာရလို့ဥပဒေတက်ရောက်ချိန်ရက်ပေါင်း120တိတိဆိုင်ငံ့လိုက်ပြီးဖြစ်ပါတယ်။ဒီတော့အတွင်းမှာလက်ရှိအလုပ်သမားတွေအတွက်တရားဝင်ခိုင်လုံတဲ့အထောက်အထားရအောင်ဆောင်ရွက်ပေးနေတယ်လို့နေရရင်ကိုပြန်မိုးနေဇက်ဂိတ်အသီးသီးကိုဖျက်ကျော်ထွက်ခွာနေကြတဲ့ရွှေပြောင်းအလုသမားတွေရဲ့အရေးကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့အလုသမားတန်ရာရှိတွေဘက်ကနေဇက်ဂိတ်တွေအထိလိုက်လံကူညီဖြည့်ဆင်းပေးနေပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးမိုးအောင်ခိုင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကလည်းမော်သွေးမှာတန်ရာရှိတယောက်သားတယ်ဦးအောင်ခင်ရင်နော်မဲဆောက်မှာသူဦးအောင်ကိုတန်းရှိတယ်နော်မဲဆိုင်ဘက်မှာဆိုရင်ဦးမျိုးထပ်သူရှိတယ်ကျွန်တော်ချိတ်ဆက်ပြီးကျွန်တော်လုပ်ပေးနေတယ်အကုန်လုံးကျွန်တော်တန်ရာရှိတွေနဲ့ကျွန်တော်အကုန်လုံးပေါင်းပြီးတော့ကျွန်တော်ရှိနေစဉ်တော့ပို့တက်တယ်ဘာတွေလုပ်နေဘာတွေလုပ်နေတက်နေတယ်ဒီဘက်မှာနံပါတ်ဘက်ကဌာနဆိုင်အနေနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့မြောက်ဝတီမှာဆိုရင်ဒုတိယညွှန်ကြားမှုချုပ်ဦးကောင်ထင်းမင်းကိုယ်တိုင်နဲ့အဲ့မှာကိုကဲပြီးသူလုပ်နေတယ်เนาะကျွန်တော်အလုံးမှာဒီမှုကြီးကြတဲ့ပြည်သူ့အင်အားဝန်ကြီးဌာနကဒုတိယညွှန်ကြားမှုချုပ်ကိုယ်တိုင်နဲ့ကိုကဲပြီးအဲ့မှာလုပ်နေတာတော့ပြီးတော့အကောင်းဆုံးဆောင်ရွက်နေတော့တဲ့မှာလေကျွန်တော်တနင်္ဂနွေမှာကျွန်တော်ဆွေးနွေးတာလေညာကြီးပဲညာဆိုတော့ကျွန်တော်2နာရီလောက်မှ9နာရီလောက်ဒီကျွန်တော်ဆွေးနွေးကြတာနင်္ဂနွေနော်တာမကြီးတက်ရှိပါတယ်တာမကြီးကလည်းကျွန်တော်လည်းခုနကအစည်းအဝေးပြန်လာချိန်မှာဘာလို့သူရဲ့ညံကြားချက်နဲ့ကျွန်တော်လည်းဒီဘက်ကကျွန်တော်ဒီရဟိုဟာလေးနဲ့ကျွန်တော်ဝန်ကြီးဌာနနဲ့ကျွန်တော်ချိတ်ဆက်ပြီးကျွန်တော်အကောင်းဆုံးလုပ်နေတယ်နောက်ဆုံးတော့ထောက်ထားဟိုမေယာဆာကျွန်တော်အကောင်းဆုံးပေါ့နော်ကျွန်တော်ဆောင်ရွက်ပေးနေတာလေးရှိတယ်နော်နောက်ထိုင်းတဲ့မှာလေကျွန်တော်စကန်းတွေထပ်ဖွင့်ပြီးတော့ကျွန်တော်အကောင်းဆုံးလုပ်ဖို့ရှိပါတယ
်ထိုင်းနိုင်ငံအတွင်းကတိတ်နဲ့ချီပြီးရှိနေတဲ့မြန်မာရွှေပြောင်းအလုသမားရေးကိစ္စကိုလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအလုသမားရေးတာဝန်ရှိတဲ့သူတွေအလုသမားတန်အရာရှိတွေနဲ့တန်ယုံတာဝန်ခံတွေကြားအလေးအနက်ထားဆွေးနွေးနေကြတဲ့အကြောင်းကိုလည်းဦးမိုးအောင်ခိုင်ကပြောပြပါဗျာ
ကျွန်တော်တင်ဥပကတော့ဘာလုံးနေလဲဆိုအတက်နိုင်ဆုံးတနိုင်ငံစီးရီးတွေမှာကျွန်တော်တင်ပြထားတယ်ဖန်းနာစီရနဲ့ပတ်သက်လို့အထောက်အထားမရှိတဲ့ဟာတွေဆိုရင်ကျွန်တော်တို့ပြန်ဖို့အထောက်အထားရှိတဲ့လွဲနေတယ်ဆိုတော့ပြန်တည့်ဖို့ကျွန်တော်လုပ်ပေးထားတယ်နောက်ထပ်ကနေဆက်တွေမှာရှိတဲ့တာဝန်ကြအနေနဲ့ဆန်ရရှိတယ်ကျွန်တော်ထားထားတယ်နော်တို့လည်းတက်နိုင်ဆုံးဒီဘက်ကဝိုင်းကူညီပေးပံ့ပိုးပေးနေတယ်နော်နောက်နိုင်ငံမှာလည်းကျွန်တော်အစည်းအဝေးတွေလုပ်ပြီးတော့ကျွန်တော်လုပ်နေကြပါမကြသေးဘူးကျွန်တော်နိုင်ငံအစည်းအဝေးလုပ်တယ်ရန်ကုန်မြို့မှာလေကန်တော်ကြီးဟိုတယ်မှာနော်တို့လည်းမကြခင်မှာတရားဝင်တို့ကျမ်းပြတော့ညံတဲ့တွေထုတ်ပေးပါလိမ့်မယ်။ဒီ CI စာအုပ်တွေကျွန်တော်ထုတ်ပေးတယ်နှစ်နိုင်ငံ။နောက်တစ်ခုကပါဆိုလွဲနေချောနေရလေးကိုပြန်တည့်ဖို့နိုင်ငံကျွန်တော်စူးနေထားတာရှိတယ်။အခုကြာခင်မှာလည်းတို့လိုလို့ဖို့ဆောင်ရွက်ပေးဖို့တို့ညံတဲ့တွေထုတ်ပေးဖို့ကျွန်တော်ပြောထားပြီးပြီ။အဲ့တော့မကြာခင်မှာတို့အကုန်လုံးလုပ်ပေးလိမ့်မယ်နော်။တိုက်တဲ့နယ်ဟာလေတို့လုပ်ပေးနိုင်တယ်အကုန်လုံးပေးပါ
။မလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ဂျွန်လာတရက်နေ့စနေနေ့ကနေစလို့တရားမဝင်နိုင်ငံသားအလို့သမားတွေကိုစီမံချက်ချပိုက်စိတ်တိုက်ပြီးရှာဖွေဖမ်းဆီးနေတာမှာတော့မြန်မာအလို့သမားယာနဲ့ချီပြီးအများအပြားဖမ်းဆီးခံနေကြရပါတယ်။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့အလို့သမားတွေလိုအပ်တဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေရအောင်ဆောင်ရွက်ပေးနေတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အလို့သမားတွေကိုကူညီပေးနိုင်ရေးလည်းစီစဉ်ပေးနေပါတယ်။မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူမလေးရှားရောက်မြန်မာတွေရဲ့အရေးလိုက်လံကူညီပေးနေတဲ့ကမ့်တာဝန်ခံတဦးဖြစ်တဲ့ကိုတီဟာမောင်မောင်ကလက်ရှိမလေးရှားရောက်မြန်မာတွေရဲ့အခြေအနေအခုလိုပြောပြပါဗျာ
။ပြီးခဲ့တဲ့ first July ကစတာပေါ့နော်။အဲ့မှာတော့1035ဦးပေါ့။အဲ့1035ဦးမှာမြန်မာ102ဦးပါသွားတယ်။နိုင်ငံလုံးတိုင်းတာနဲ့တော့သူလောက်တာပဲ။အဲကွာလာလမ်ပူမှာလောက်ပြီးကျန်တဲ့နေရာဒီမှာဟိုမလောက်ခွင့်နဲ့နေတာတော့မဟုတ်ဘူး။နေရာအနှံ့လောက်နေတာပေါ့။ဖြစ်တဲ့နေရာတွေကတော့ construction ဘိုင်းကိုအဓိကထားဝင်နေပေါ့နော်။ဆိုတော့ပထမဦးစားပေးသူတို့ဖမ်းနေတာတော့ကျွန်တော်တို့ဒီမှာတော့တွေ့နေတာ construction ကိုအဓိကထားဖမ်းနေတယ်။အဖမ်းခံတဲ့လူလက်တလုံးမှာတော့ရုံးနေနဲ့ဘာမှကူညီပေးလို့မရဘူးဆိုတာသူ့နိုင်ငံသူ့ဥပဒေအရရှိတဲ့ခါကျတော့ပုံမှန်ဆိုလို့ရှိရင်ဒီမှာအဖမ်းခံကြည့်တယ်ဆိုတာနဲ့တရားရုံးတက်ကြတယ်ပေါ့နော်တရားရုံးတက်ပြီးပြီဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့ပြစ်ဒဏ်ပေါ့3လဆို3လပေါ့နော်3လကြာခံပြီးပြီဆိုလို့ရှိရင်ထိန်းသိမ်းစခန်းကြီးရောက်မှကျွန်တော်တို့တန်ရုံးနေနဲ့တွားရောက်စီစဲရတယ်ပေါ့နော်အခုဤကတ်တရားလည်းထုတ်ပေးပြီးသွားပြီသူတို့သတ်မှတ်ထားတဲ့ကာလလည်းကုန်ဆုံးသွားပြီဖြစ်တဲ့အတွက်passport ထုတ်ပေးဖို့အတွက်ကိုအဓိကထားပြီးထုတ်ပေးတာပေါ့ခင်ဗ
ျတရားမဝင်အလုပ်သမားတွေကိုတရားဝင်ငှားရမ်းနိုင်မှုအတွက်မလေးရှားဆိုရဘက်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံခြားသားအလုပ်သမားတွေအတွက်အလုပ်သမားမှတ်ပုံတင် e-card တွေကိုထုတ်ပေးခဲ့ပြီးအဲ့ဒီကတ်လျှောက်ထားခွင့်ကလည်းဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇူလိုင်လ1ရက်နေ့ကနေစဖမ်းဆီးမှုတွေလုပ်နေရတာဖြစ်ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတိမ့်နဲ့ချီပြီးရှိနေတဲ့ရွှေပြောင်းအလုပ်သမားတွေကြားတရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အလုပ်လုပ်ခွင့်ရနိုင်မှုတိကျတဲ့စနစ်တွေနဲ့တင်းကျပ်တဲ့အလုပ်သမားဥပဒေတွေပြဋ္ဌာန်းနိုင်မှုဆောင်ရွက်နေချိန်မှာအခက်အခဲကြုံနေရတဲ့အလုပ်သမားတွေရဲ့အရေးသက်ဆိုင်ရာနိုင်ငံတွေကပူးပေါင်းဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ရှင
်ရရှိမှခင်ဗျာအင်းဒီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကြိုင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေ့ပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကိုင်ရေးခက်ခဲလာပါတယ်အင်းဒီချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေ့ပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာရီဆောင်ရပေးနိုင်မှုအတွက်အလုပ်သမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ view ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးပို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးပို့ထားနိုင်ပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်းကြမဲ့သရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ
မကြခင်မှာထုတ်လွှင့်တော့မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခင်မှာပါဝင်ဆွေးနွေးကြဖို့သရရှိတွေကိုထပ်မံဖိတ်ခေါ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညနေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့နာဂတ်ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရကြီးကျယ်သဘောကွဲလွဲမှုတွေပေါ်ပေါက်နေချိန်မှာပဲဒီသတင်းပတ်အတွင်းမှာတော့ပြည်တော်အမတ်တွေသူတို့ပြည်နယ်တွေကိုပြန်နေကြပြီးပြည်တော်ရဲ့လုပ်ငန်းတာဝန်တွေလည်းရန်နာထားပါတယ်။သမ္မတဥပမာလက်ထက်ကကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပြန်လည်စာထုတ်ပြင်ဆင်ရေးမှာ Republican တွေကိုယ်တိုင်ညှဉ်းညွတ်မှုမရသေးပဲကတောင်ကနေဆက်ဖြစ်နေသေးတဲ့အကြောင်း Michael Bowman ကသတင်းပေးပို့ထားပါတယ်။အမေရိကန်လွတ်လပ်ရေးနေ့အထိမ်းအမှတ်မီချူမီပန်းတွေပြဖောက်မဲ့အချိန်မှာပဲ Republican ဘက်ကဆိုပြထားတဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကြမ်းတဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ် Republican ထက်လွတ်တော်အမတ် John Cornyn ကတော့
This has become
စိတ်မကောင်းစရာပါပဲဒီကိစ္စကနိုင်ငံရေးအရသဘောကွဲလဲမှုတိတ်များတဲ့ပြဿနာတစ်ရပ်ဖြစ်နေပြီဆိုပြီးပြောဆိုထားပါတယ်ကျမ်းမာရေးဆောင်ရှောက်မှုကိုလက်ရှိအနေအထားအတိုင်းမပြောင်းမဲဆက်ထားမယ်ဆိုရင်ဒါကဘေးရန်တွေအကျရောက်နိုင်တယ်ဆိုပြီးRepublican ဘက်ကတခြားလုံးပြောနေတာပါ Republican ထဲလွတ်တော်အမတ် John Cornyn ကတော့ခုလိုပြောပါတယ်
The choice is pretty simple we either get
ရွေးချယ်ရမယ့်ကိစ္စကရိုးရိုးလေးပါဒီမအောင်မြင်တဲ့ဥပဒေကိုဖယ်ပြီးတကယ်တမ်းစစ်မှန်တဲ့အပြောင်းအလဲနဲ့ကျွန်တော်တို့အစားထိုးမလားဒါမှမဟုတ် Obama ကဲစောင့်ရှောက်မှုစနစ်ကြီးပြိုကျပြီးလူတွေတန်းတဲ့ချီဘေးထုတ်ခရောက်တာအဖြစ်ခံမလား
Democrat ဘက်ကတော့ Republican မတ်တွေပြန်ပြင်မယ်ဆိုတဲ့ဆိုပြီးချက်ကအနာနဲ့ဆေးလွှဲနေပြီးရောဂါကိုပိုဆိုးစေလိမ့်မယ်လို့သတိပေးနေပါတယ်Democrat လို့တော်မှာ Joe Kennedy ကခုလိုပြောပါတယ်
သူတို့ဆိုပြချက်ကကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကိုအခြေခံအားဖြင့်နှမျိုးပြန်တည်ဆောက်လိုက်တဲ့သဘောပါဩဇာရှိတဲ့အခွင့်အထူးခံတွေကျန်းမာပြီးပတ်စံရှိသူတွေအတွက်တစ်မျိုးနောက်တစ်မျိုးကလူတိုင်းအတွက်သူတို့လိုမကောင်းတဲ့ဆောင်ရှောက်မှုပုံစံပ
ါကျန်းမာရေးဆောင်ရှောက်မှုဆိုပြချက်နဲ့ပတ်သက်ပြီးသူတို့အဖွဲ့အစည်းမှာတင်သဘောကွဲလွဲမှုတွေရှိနေတာကြောင့်မဲပေးမဲ့ကိစ္စကိုအထက်လွှတ်တော် Republican တွေရွှေ့ဆိုင်းခဲ့ပါတယ်စီရင်နံပါတ်ပြီမတန်ဆွမ်းတဲ့သူတွေကိုပေးနေတဲ့စောင့်ရှောက်မှုအစီအစဉ်တွေဖြတ်တောက်မယ်အဆိုပြုချက်ကိုသဘောထားမတင်မာတဲ့ Republican တွေကကန့်ကွက်ခဲ့ပါတယ်။ဒါတောင်မှတချို့ Conservative တွေကတော့အဆိုပြုထားတဲ့ဥပဒေချမ်းကလူသလောက်တောင်ခီးမရောက်သေးဘူးဆိုပြီးဝေဖန်ပြောဆိုနေကြတာပါ။ Republican ထက်လွတ်တော်မှ Mitch McConnell ကတော့အခုလိုပြောပါတယ်။
Rubik's Cube
ကျွန်တော်ကတော့ကုဘာပုံအန်စာဒုံးလေးကိုအနားလေးဘက်အရောင်ကြီးတောင်းလှည့်တယ်လို့မျိုးနီလန်ရှာနေပါတယ်ထောက်ခံမဲ50ရာပြီဥပမာကဲကိုပူကောင်းတာနဲ့အစားထိုးပြင်ဆင်နိုင်ဖို့လုပ်နေပါတယ
်ဥပမာကဲကျမကြီးဆောင်းရှောက်မှုဥပဒေမှာအားနည်းချက်တွေရှိပေမဲ့လည်းဥပဒေတစ်ခုလုံးကိုပြစ်ပယ်တာမျိုးမဟုတ်ဘဲနဲ့ပြန်လည်ပြင်ဆင်လို့ရနိုင်တယ်ဆိုပြီးဒီမိုကရက်ဘက်ကပြောဆိုနေတာပါ Republican တွေဘက်ကတော့သူတို့ဂရီဘေးပြောဆိုထားတဲ့အတိုင်းလုံးဝအစားထိုးပြင်ဆင်ရေးကိုပဲထပ်ခါတလဲလဲပြောဆိုနေပါတယ် Republican Party က Ohio ပြည်နယ်ဥချုပ်ရေးမှူးJohn Kasich ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် They are not ready to sit down and
ကျွန်တော်အမြင်ရသူတို့အားလုံးဟာနိုင်ငံအကျိုးကိုရှည်တန်းတင်ပြီးထိုင်ဆွေးနွေးဖို့အစဉ်သင့်မဖြစ်ကြသေးဘူးလို့မြင်ပါတယ်ခင်ဗျားဒီမိုကရက်ဖြစ်ရင်ခင်ဗျားပါတီရဲ့သဘောထားအတိုင်းဘယ်ဘက်မှယက်နေပြီးတော့ Republican တွေကလည်းသူ့ပါတီရဲ့ယက်တီချက်အတိုင်းညာဘက်မှယက်နေတာမျိုးပ
ါတယ်လို့တော့အမတ်တွေအနေနဲ့ကျွန်တော်တို့တောင်းဆိုတဲ့အတိုင်းတင်းကျင်တညွတ်ထဲလောက်ကြပါဆိုပြီးအမေရိကန်ငြိမ်းစားပုဂ္ဂိုလ်များအသင်းလို့အဖွဲ့တွေကRepublican ရဲ့ဆိုပြီးချက်ကိုကန့်ကွက်ဖို့စော်ဝနေကြတာပါတခြားအဖွဲ့အစည်းတွေကလည်းပြည်သူတွေကြားမှာလူတွေစုဝေးပြီး Republican ရဲ့ပြန်လည်ပြင်ဆင်ရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြနေကြပါတယ် Republican တွေကတော့သူတို့ဆိုပြတဲ့ဥပဒေချမ်းကိုလွှတ်တော်မှာရောလွှတ်တော်တဲ့ကြော်ပြေတခြားနေရာတွေမှာပါပို့ပြီးတော့ထောက်ခံမှုရအောင်ကြိုးပမ်းသွားမယ်ဆိုပြီးပြောဆိုနေစေဖြစ်ကြောင်းပါခင်ဗျာ
ဥ
ူးသိမ်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းအလို့သမားရေးဖြစ်ပါတယ်။အင်းနီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်နှကင်နေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းအလို့သမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်။ဒါကြောင့်မို့မြန်မာအလို့သမားတွေရဲ့နေထိုင်လုပ်ကိုင်ရေးပို့ပြီးတော့ခက်ခဲလာပါတယ်။အင်းဒီနိုင်ငံတွေမှာရှိတဲ့ဒီမြန်မာရွှေပြောင်းအလို့သမားတွေရဲ့ရေးအတွက်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာတွေဆောင်ရွက်ပေးနိုင်မှုအတွက်အလို့သမားတွေဘက်ကရောမျှော်လင့်နေပါလဲအခုဒီဒိုင်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမလူကတော့ဦးကျော်တောင်းပါဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ဖွဲ့စည်းကပါဒီမြန်မာနိုင်ငံအလို့သမားကြီးဟာကိစ္စနဲ့ပတ်သက်ပြီးတော့ကုညီဆောင်ရပေးနေသူဖြစ်ပါတယ်။နောက်တစ်ခုကလည်းမတ်တက်တဦးမတ်တက်တဦးကလည်းထိုင်းနိုင်ငံအခြေစိုက်တဲ့ဒီအလို့သမားကြီးကုညီဆောင်ရပေးနေတဲ့တကြွလှူရှားသူတူပါ။နောက်တစ်ယောက်ကတော့ဦးတီဟာမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုကုညီပေးနေတဲ့ပုဂ္ဂိုလ်သူတူပါ။သူတို့သုံးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလူတွေဆိုပြီးတော့သွားရှင်တော်များတယ်လီဖုန်းနံပါတ်ဒီစာရီပို့ထားပါတယ်။ကျွန်တော်တို့အချိန်ကတ်သတ်ချက်မလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူး။ကျွန်တော်ခုဒီပင်နိုင်ဆွေးနွေးမဲ့သုံးဦးတည်းကပထမဆုံးဦးကျော်တောင်းကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဦးကျော်တောင်းကြားပါလား
ကြားပါတော့ခင်ဗျာ
ဟုတ်ကဲ့ဦးကျော်တောင်းအခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါမဲ့လက်ရှိတော့ဆိုင်းငံ့ထားတဲ့လူသဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များလုံးရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဦးကျော်တောင်းကဆက်ဆက်ရှိရဆိုတော့မြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများအကူအညီဆောင်ရွက်ပေးနေတာတွေရှိပါလဲ
23ရက်နေ့ကနေဒီနေ့ဒီချိန်ဒီထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ဝဲဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနှစ်နိုင်ငံအစည်းအဝေးဒါ့အပြင်ဒေါက်တာဆုကြည်ကရန်ကုန်ခြေစိတ်ထိုင်းတန်မကိုခေါ်ပြီးတော့မေတ္တာရခံတိုင်းကြောင့်ရဲပေါင်း120ဒီဥပဒေတွေကိုယာယီရဆိုင်ထားဖို့အတွက်သဘောတူညီချက်ရှိတယ်ဒါကြောင့်မလို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထုတ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာရှင်မှာဒီနေ့ဒီရှင်ကြီးဖန်ရှိသူဝယ်ရှိတဲ့ကြဆိုတော့နေသက်မှာဒီကပြန်သွားတဲ့မြန်မာအလို့သမားတွေကိုဟိုကော့တောင်းရင်းနှောင်းနေကြမြောက်ဒီမေးချောင်းနေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတာအကူအညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထက်ခွာနေတဲ့အလုံးသမားတွေဘလို့သွားကြလဲဆိုတော့ပွဲစားတွေကတခင်နောက်ပြီးတော့ထိုင်းလာဝကတွေကတခင်ဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလေးသိကြကြကြမလို့ထင်ပါတယ်ဗျအမှန်တကယ်ကမြန်မာတိုင်းဝန်နဲ့မြန်မာအလုံးသမားဝန်ကြီးဌာနဟာထိုင်းနိုင်ငံတွေကမင်းတို့တွေထွက်သွားကြတော့ဘာပါမိတယ်မပြည့်မစုံတစ်ထည်မပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်တပြိုင်တည်းချင်းမှာပဲတရားဝင်ဟိုရုံးစာအမှတ်တရစိတ်လက်မှတ်ထိုးတာတွေကြုံတရားမပါရှိဘဲနဲ့မြန်မာပြည်ရောအလို့သမားတိုင်းရရှိဆိုတဲ့တံမေကလေးနဲ့26ရက်6လပိုင်းကစာတောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့ဒီဘက်မှာသွားလာနေတဲ့အလို့သမားတွေဟာအဲ့ဒါမျိုးဒီထိုင်းအာဏာပိုင်တွေပွဲစားတွေကိုပေးပြီးတော့မှပတ်ထန်နဲ့သွားနေရရှင်မျိုးမဟုတ်ဘဲနဲ့ဟိုတရားဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေဥမာပတ်တဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းလင်းရင်ကနေပြန်လို့ရအောင်အဆင့်ကြီးမြန်မာတို့ရဒီဥမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလို့သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ဗျဒါလက်ရှိမြန်မာစိုးရဘက်ကဟိုနေကြမှာလုပ်နေတာနဲ့အတွင်းဘက်ကအမှန်တကယ်လိုအပ်ချက်ကိုထောက်ပြတာပါဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်မသက်သက်ဦးတဆက်တည်းမေးချင်ပါတယ်ခုညဦးကျော်တောင်းကတချို့လိုအပ်ချက်လေးပြောတယ်မသက်သက်ဦးအမြင်အရအလုံသမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေတယ်သူတို့ပြန်မှုအခက်အခဲတွေကြုံနေရတယ်အဲ့တော့ဒီအချိန်ဒီမှာမြန်မာအာဏာပိုင်တွေဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျွန်မတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်အဲ့နောက်ဆွင်းဝေးဆီဝေးဆိုင်ဆိုင်ဝင်ရတဲ့အခါမှာလည်းကျွန်မတို့အနေနဲ့အလုံသမားတွေကဒီသူအဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့သူတို့တွေကဒီချက်ယုံအလုံယုံကနေအလုံရှင်တွေကအလုံမရှိတော့ဘူးဆိုတော့သူတို့အလုံထွက်ခဲ့တယ်။ဒါပေမဲ့ဒီလိုအလုံထွက်ခဲ့တဲ့အခါမှာအဲလောက်အခတ်တမိုးတွေကလည်းရတဲ့အခါရတဲ့အလုံကမာရတယ်။အ ပြေးဝမရတဲ့အလုတ္တမားလည်းမရသွားဘူးဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုတ္တမားအနေနဲ့ပေါ့နော်သူတို့ရဲ့ကားခအနေနဲ့ဆိုလဲ VIP ကားခ600ဆိုလဲသူတို့တက်နိုင်လိမ့်မယ်ဒါပေမဲ့ပေါ့နော်ဒီကားခကိုဘယ်လိုပဲတက်နိုင်ညီညီဝါဖြစ်ချောင်းဆိုတဲ့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူးမရောင်းပေးကြဘူးပေါ့နော်အဲ့ဒါအခါမှာမြန်မာတန်ရုံးကဒီအလုတ္တမားတွေအတွက်မြန်မာနိုင်ငံသားတွေဖြစ်ပါကြောင်းဆိုရဲအူချင်းထောက်ခံတာမျိုးကိုသူတို့မပြုလုပ်နိုင်ဘူးဆိုရင်လည်းအလုံးလွှမ်းချုပ်နိုင်မဲ့ဒီမြန်မာနိုင်ငံသားတွေအခုလိုအခါမှာဥပဒေရပြန်လာနေမှာဆိုရင်ဒီလိုချားမှာဆိုပတ်စံတောင်းတဲ့အဖွဲ့အစည်းတွေပတ်စံတောင်းတဲ့ဌာနဆိုင်ရာတွေဒီကိုမလိုလားဘူးအဲ့ဒါမျိုးတွေကိုကင်းရှင်းစေဖို့အတွက်ထိုင်းနိုင်ငံရဲ့အစိုးရနဲ့ညီနိုင်စည်းဝေးဖို့တော့လိုအပ်မယ်ထင်တယ်မြန်မာနိုင်ငံသားတွေကမြန်မာပြည်ထဲမှာတော့လိုက်လိုက်လဲလဲစုစုနေကြပေမဲ့ထိုင်းနိုင်ငံကနေနေဆက်ရောက်ဖို့အရေးမှာသူတို့ပတ်စံတွေက3,100 3,500ကုန်နေကြရတာတွေတွေ့တယ်အဲ့ဒီဟာမြန်မာနိုင်ငံသားတွေအတွက်အကာအကွယ်ပေးဖို့လည်းလိုသေးတယ်လို့ကျွန်မထင်ပါတယ်ရှင်
ဟုတ်ကဲ့မတ်သက်သက်လေးလိုက်မော်နေပါခုကြောက်တော့ကျွန်တော်ပြန်ပေးချင်ပါတယ်ခုနကမတ်သက်သက်ပြောသွားတဲ့အထက်မှာတစ်ချက်လောက်ခလာစားပြီးမရပဲနဲ့အခုတချို့ဖြစ်နေတဲ့ပြဿနာပေါ့ဒီကိစ္စနဲ့ပတ်သက်လို့ရောဘလို့ဖြစ်ရှင်းပေးနေကြလဲအာနာဘိုင်ဒီဘက်ကမဖြစ်ရှင်းပေးနိုင်ဘူးလား
မရှိဘူးဗျအဲ့ဒါတွေမရှိတဲ့အတွက်လေကျွန်တော်ဒီထိုင်းနဲ့မြန်မာနှစ်နိုင်ငံ30ရင်းတွေကနေပြီးတော့စီဝေးမှာလုပ်တဲ့နှစ်နိုင်ငံဆိုရစီဝေးကိုကျွန်တော်ချိန်မီနေပြီးတော့တစ်ချက်ကိုနေကမြန်မာလုပ်သမောဝန်ကြီးဌာနကိုကျွန်တော်စာရေးသားပေးပို့ခဲ့တယ်ဗျဥပမာကျွန်တော်တို့ဒီဒီထိုင်းမှာကျွန်တော်တို့ဆယ်စုနှစ်ကျော်ပြီးတော့နေပြီးအရင်ဆိုရ30လောက်ကျွန်တော်မှီလိုက်ပြီဒါပေမဲ့အရင်တော့ထိုင်းဆိုရတွေကဒီအလုပ်သမားဆင်ရဥပဒေတစ်ခုခုပြတ်တမ်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဖုန်းထဲမှာရှိနေတဲ့မတ်သက်သက်ဦးတို့တွေအကုန်လုံးတခြားသော CPO တွေ NU တွေခေါ်ပြီးတော့မှဒီဥပဒေတွေဟာအရှင်းပြေသလားဘာတွေအခက်အခဲရှိလဲဆိုတော့ကျွန်တော်တို့ရဲ့သဘောထားတွေခိုင်းယူတာတွေရှိတယ်အထူးသဖြင့်ကြိုတင်ပြီးတော့ကြေညာချက်ထုတ်ပြန်တာတွေရှိတယ်ဗျဒီကတော့ကြေညာချက်မထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကအငိတ်မိသွားသလိုဖြစ်တယ်ဒါမှမဟုတ်ဖမ်းမိဆိုပါတော့သို့တော့ဒီဥပဒေဒီကျွန်တော်တို့အလို့အများစု80ရာခိုင်နှုန်းအလို့သမားရာခိုင်နှုန်းရှိနေတဲ့အလို့သမားမြန်မာအလို့သမားတွေကိုဟိုထိညွှန်မဲ့ဥပဒေဖြစ်တာကြောင့်မြန်မာတန်ရုံးနဲ့ဒီအလို့သမားဝန်ကြီးဌာနကအရှင်းမီဘာတစ်ခုလုပ်နိုင်လဲဆိုတဲ့အကြံပြုစာကိုကျွန်တော်ပို့ခဲ့တယ်။ဘာလို့ဆိုတော့ okay နံပါတ်1နေတို့ကငါတို့အလို့သမားတွေကိုဖမ်းဆီးပြန်ပို့မယ်လို့ကြေညာချက်ထုတ်ပြီးဆိုလို့ချင်း1ငါတို့ကိုဖမ်းမယ်အလို့ယုံနေရရက်ွက်မျိုးကိုပြောပါ။ဘာကြောင့်လဲအဲ့ဒီကမှတခြင်းအဲ့ဒီအလို့သမားဖမ်းဆီးတဲ့အလို့သမားတွေလောကကြောင့်ရှင်းပေးပါ1အဲ့ဒီလုံသမားတွေမှာနှစ်ပေါင်းများစွာစုဆောင်တဲ့ PCPCR တွေရှိတယ်။အဲ့ဒီ PCPCR တွေကိုအမှတ်ပညာလုပ်ပြီးတော့မှကျွန်တော်တို့ဟိုအဖွဲ့အစည်းပေါင်းစုံနဲ့ဖြစ်စေအစိုးရနဲ့ပဲပူးပေါင်းပြီးတော့မှဟာကျွန်တော်နေရက်ကိုပြန်ဖို့မယ်။အလုံသမားတွေရဲ့ပိုင်ဆိုင်တဲ့ PC တွေကိုသူတို့မှာကနေသူတို့နေရက်မှာပြန်ယူပြီးစေ။ Now တော့အလုံသမားတွေတချို့ကမိအိုဖောက်အိုတွေကိုယူပြီးတော့မှသူစုထားတာကျွေးမွေးဆောင်ဆောင်နေတာလည်းရှိတယ်။တပြန်တည်းမှာပဲကလင်းငွေတွေရှိတယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီသူစုဆောင်ဆောင်ပေးပါ။ဒီလိုသမားတွေပြန်သွားတဲ့အခါမှာလမ်းမှာတစုံတရာနှောက်ချက်မှုမရှိဘူးနဲ့ဖြောင်းဖြောင်းစီစီဖြောင်းဖြောင်းဖြူဖြူပြန်ခွင့်ရအောင်နေပြီးတော့ဒီခုလက်ရှိဖမ်းပြီးတော့ဟိုလောပိတ်စိတ်တချပုံနေတဲ့အချိန်မှာမြန်မာအစိုးရအနေနဲ့ဟိုရုပ်တရက်နေပြီးတော့တောင်းဆိုတင်တယ်လို့ကျွန်တော်အကြံပြုခဲ့တယ်ဗ
ျဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့အကြောင်းပြချက်ရပါလား
အော်ကျွန်တော်ပေးလိုက်တဲ့စာရောက်တယ်ဆိုတာတော့အလို့သမောင်းဝန်ကြီးဌာနနဲ့ဒီမြန်မာတန်ရုံးကတော့ကျွန်တော်ပြန်ပြီးတော့မှအီးမေးလ်ပြန်ပို့ပါလေဗျ
ဟုတ်ကဲ့အာကျွန်တော်ကိုတီဟမမောင်လေးမင်းကြီးပါလေကိုတီဟမမောင်ကတော့မလေးရှားမှာခြေဆိုင်ပြီးတော့လူသမားကြီးဆောင်ရွက်နေသူဆိုတော့အခုလိုထိုင်းပြည်မှာဖမ်းဆီးတွေဖြစ်နေပြီးမြန်မာလူသမားတွေရွှေ့ပြောင်းနေတာပြန်ပြီးတော့ပြန်လာတွေရွှေ့ပြောင်းနေတာဆိုတော့ဒီလူသမားတွေမလေးရှားနိုင်ငံဘက်ကိုရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျဟု
တ်ကဲ့အာမင်္ဂလာပါအာကျွန်တော်တို့ဒီမလေးရှားဘက်ကိုတော့လာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့နေဆက်ဒီမှာလုံခြုံရေးတွေတော်တော်လေးချထားတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘလို့မှမဖြစ်လာနိုင်ပါဘူးခင်ဗျဟု
တ်ကဲ့လက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာအလို့သမားတွေအခြေအနေကရောဘလို့ရှိလဲဒီဘက်မှာထိုင်းဘက်မှာတော့လှုပ်နေပါတယ
်ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာအလို့သမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့နော်ကျွန်တော်တို့ဇူလိုင်10ရက်နေ့ကစပြီးတော့အဖမ်းစည်းတွေစလိုက်တဲ့အာမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့မြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့နော
်
ငကိုခစ်တွေကဖမ်းခဲ့တဲ့ဟာမျိုးနဲ့အခုတစ်ခေါက်ဖမ်းတာနေရာနည်းနည်းလေးကွဲပြားမှုလေးတွေရှိလာတယ်အပို့ပြီးတော့ဟိုပတ်စိတ်တိုက်ဖမ်းလာလေးတွေရှိတယ်ပထမဆုံးရက်ကဆိုလို့ချင်းလူ1035ယောက်မှာကျွန်တော်တို့မြန်မာ102ဦးပါသွားတယ်ပေါ့နော
်ဟုတ်ကဲ့
အဲအခုလည်းနေရာပေါင်း182နေရာဖမ်းတာမှာစုစုပေါင်း5258ယောက်ဖမ်းမိတယ်ပေါ့နော်ဒါပေမဲ့သူတို့တရားပြန်စစ်ပြီးတဲ့အခါမှာအခုဒီနေ့နောက်ထပ်1500ဦးပေါ့ အဲ့ထဲမှာမြန်မာကတော့138ယောက်ထပ်ပါသွားတယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာဒီနေ့နောက်ထပ်ဒီမလေးစိုးရနေပြီးတော့ကြီးညာရေးတစ်ခုတတ်ထုတ်တယ်ပေါ့နော်အဲ့ဒါကနယ်မြေ16ခုမှာအဲသူတို့ immigration ကဖုန်းနံပါတ်တွေပေးထားတယ်အဲ့ဒီဖုန်းနံပါတ်တွေပေးထားတဲ့ဟာကိုသူကအဓိကတော့နိုင်ငံသားတွေကိုသူနှိုးဆော်ထားတယ်မိမိပတ်ဝန်းကျင်မှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေရှိခဲ့လို့ရှိလို့ရှိရင်သူတို့သတင်းပေးပါအဲနောက်ပြီးတော့အဲ့ဒီပတ်ဝန်းကျင်မှာတရားဝင်ရှေ့ပြောင်းအလုပ်သမားတွေကိုခိုင်းစီနေတဲ့အလုပ်ရှင်တွေများရှိခဲ့ရင်သူတို့သတင်းပေးပါဆိုပြီးတော့အဲနှိစက်ရဒီငယ်မြေတွေမှာရှိတဲ့ immigration ဖုန်းနံပါတ်တွေ16နေရာပေါ့နော်အဲ့ဒါတွေလည်းပေးထားတယ်ဆိုတော့ငကိုခေကာလာနဲ့ဆိုရင်တော့နည်းနည်းလေးကွဲပြားပြီးတော့အခုပို့ပြီးတော့ဆူဆူဝါးဝါးအနေထားကိုတော့မြင်ရတယ်ခင်ဗျအ
ဲ့တော့မလေးရှားနိုင်ငံမှာက MOI သဘောတူညီချက်နဲ့အလုပ်သမားတွေလွတ်တဲ့ဗမာပြည်အလုပ်သမားတွေတရားဝင်လွတ်တဲ့လူတွေရှိပါတယ်ဒီလူတွေအတွက်ကောင်ဆုံးရင်စရာရှိပါလား
သူတို့တော့ဆိုရင်ကြာမရှိပါဘူးတရားဝင်ကျွန်တော်တို့လာတဲ့လူတွေဒီကုမ္ပဏီကနေခေါ်တဲ့ပုံမှာပဲသူတို့အဲ့ကုမ္ပဏီမှာလုပ်တယ်ဆိုရင်တော့ပြဿနာမရှိပါဘူးဒါမှမဟုတ်သူတို့ကအဲ့ကုမ္ပဏီကနေပြီးတော့လိပ်စာနေရာကွဲလွဲလဲဆိုရင်တော့သူတို့လည်းအဖမ်းခံရမှာပဲခင်ဗျာ
ဟုတ်ကဲ့ကိုတီးရမောင်မတ်တတဦးဦးကျော်တောင်လေလိုင်းပေါ်မှာခဏနေပေးပါဦးတော်ရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူပေါ့
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီခိုင်းနိုင်ငံမှာတော့လက်ရှိကတော့ဖန်နဲ့ဖန်နေကြတယ်ခင်ဗျဖန်ခါရလေကျွန်တော်တကယ်ချင်းနေလေလက်ရှိတွေ့နေပါတယ်ဒါပေမဲ့အခုလိုဖန်စိနေတဲ့အချိန်ဒီခါဒီမှာဟိုပြားရတဲ့လူတွေပုံစံလည်းအမျိုးမျိုးရှိတယ်ခင်ဗျဟိုတချို့ကြတော့လဲကိုဖာကိုကလတ်မဲ့ဖြတ်ပြီးတော့ပြန်လို့ရတယ်အဲတချို့ကြတော့လဲဟိုဝက်စားရည်နဲ့ပြန်ကြရတယ်ဒါပေမဲ့ဘယ်လိုလဲပြန်ပြန်ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိထိုင်းနိုင်ငံအတွက်မှာရှိနေတဲ့အခက်အခဲလေးတွေပဲကျွန်တော်ပြောပြချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျေးဇူးပါ
အဲ့ဒါအရေးကြီးခဲ့ရတော့ဗာလဲဆိုတော့ဟိုဒီထိုင်းနိုင်ငံမှာဘိုင်းအောင်ပတ်ရှိနေပဲလေရှိနေပေမဲ့လည်းတရှိမတူတာကြီးရှိပါလေခင်ဗျအဲပတ်စဖို့ရှိနေတယ်လည်းတရှိမတူတာကြီးရှိပါလေခင်ဗျဒါပေမဲ့အဲ့ဒါကြီးဘာလို့ဖြစ်နေလဲဆိုရင်တရှိကြီးရဲ့မတူညီမှုကြီးတရှိကြီးရဲ့တရှိအိမ်မှာအလုပ်လုပ်တဲ့လူတွေနဲ့ဟာသဘောတဘာဝမကန့်ညှိမှုတွေရှိကြတယ်ခင်ဗျအဲ့လိုမကန့်ညှိမှုရှိတဲ့အခါမှာသူတို့ရဲ့ဆက်တွေရာလေးတွေကိုလူတွေဟာအစင်လိုက်ရှေ့ကြောင်းကြပါလေခင်ဗျအဲ့ဒီအချိန်ခါမှာလက်ရှိတတိတိကဘာကြောင့်ထုတ်လို့မရပါဘူးခင်ဗျမပေးချပါဘူးတချို့တတိတိကတော်တော်များများတတိဟာအစ်စ်လူတယောက်ကိုတော့လူလားပါတယ်လူဟောက်ကိုတော့ထွက်သွားမဲ့လူကိုဘာကြောင့်ထုတ်ပေးလို့ဆိုအလွန်ခက်ခဲပါတယ်ခင်ဗျအဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုံသမားကြီးတွေဗေဒီညာတွေအလုံသမားကြီးဆောင်ရွက်နေတဲ့လူတွေကဒီများဟိုတတ်နိုင်မလားပေါ့နော်အခုလက်ရှိပြည်တွေရဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ်ဒါပေမဲ့တချို့လည်းဆင်ပြေတယ်တချို့လည်းဆင်မပြေဘူးပေါ့
ဟုတ်ကဲ့
အဲ့ဒီလူမျိုးခက်ခဲတဲ့ကြုံနေတဲ့အချိန်ခါမှာအခုအချိန်မှာဟိုဘယ်လိုများပေါ့နော်တတ်နိုင်တဲ့လူတွေဖက်ကအလောက်များကူညီနိုင်မလဲဆိုတာကိုကျွန်တော်နည်းနည်းလေးစောင့်နှားထောင်နေပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်အခုနောက်ကိုဝင်းနိုင်ကျွန်တော်လှည့်ပေးကြပါမယ်ကိုဝင်းနိုင်တို့တို့လို့လေးဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဝင်းနိုင်ပါခင်ဗျာကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းကြီးတွေများနေတဲ့အချိန်မှာမြန်မာတန်ရုံးနေနဲ့ရှေ့တုန်းကနေပြီးမမရက်တိပေးတင်ပါတယ်အိမ်ပြန်မဲ့လူတွေတော့အဓိကအချင်းကားလဲစီစဉ်ပေးတင်ပါတယ်ကျွန်တော်တို့ပြန်နေကြတဲ့လူတွေကပွဲစားတွေနဲ့ပြန်မရှိမဲ့အိမ်ပြန်နေအောင်မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲလက်ရှိဖြစ်ပေါ်နေတဲ့အထိုင်းမှာတော့
ဟုတ်ကဲ့
တော့မြန်မာအလုံသမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အပြောင်းလဲတစ်ခုကြောင့်ဗတ်တွေကြောင်းသွားတဲ့အချိန်မှာပတ်စံတစ်ထောင်စီကျွန်တော်တို့ထိုင်းဆိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်အဲ့ဒီပတ်စံတွေကိုလည်းမြန်မာတန်ရုံးကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ်ဟု
တ်ကဲ့တော့
မြန်မာတန်ရုံးအနေနဲ့ကျွန်တော်တို့စမတ်ကတ်တွေအခုလက်ရှိထိုင်းဆိုးရအခုညနေပိုင်းမှာပဲနှစ်နာရီထပ်ပြီးတော့တိုးလိုက်တဲ့အတွက်နှစ်လထပ်တိုးပြီးတဲ့အတွက်6လအဖြစ်တက်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတန်ရုံးမှာစမတ်ကတ်တွေ passport ဆောက်သွားထုတ်တဲ့နေရာမှာကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်လူတွေလည်းတော်တော်ပင်ပန်းကြပါတယ်ခလေးတငယ်တွေလည်းတော်တော်ဒုက္ခရောက်ကြပါတယ် passport တရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိန်းခံတယ်ပြန်ထုတ်ပြီးတဲ့အချိန်မှာလူကြီး100ပဲပြန်ထုတ်ပြီးနိုင်ပါတယ်အခုလက်ရှိစာအုပ်ကြပြီးသားလူကလူကြီးဒီနေ့နဲ့မှဆို3000လောက်ရှိပါပြီ။တရက်တရာနှုန်းမှတစ်လမှ3000ပဲထွက်မှာပါ။အဲ့ဒီအချိန်မှာကျွန်တော်တို့6000လောက်တရက်ကို3000လောက်တရက်ကို100လောက်ထုတ်ပေးတဲ့လူတယောက်ကတစ်လမှလူကြီး3000ပဲထွက်မှာပါ။အခုလက်ရှိလူကြီး3000ကြပြီးသားလူတွေကဆိုရင်10လလောက်စောင့်ရအောင်။တင်းလုံးကလည်းနောက်ထပ်4လလောက်ကြပြီးတော့မှအခုစာအုပ်ထွက်တဲ့အချိန်မှာ10လလောက်ထပ်စောင့်ရမယ်နေသားဖြစ်နေပါတယ်။
ဟုတ်ကဲ့ခင်ဗျာ
ဒီစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံးနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးတုံးတက်ပေးစေချင်လို့တော့ယခုချိန်မှာကျွန်တော်ပြောပြပြမ
ယ်ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူ့ရဲ့ဆွေးနွေးချက်ကတော့အဓိကတော့မြန်မာတန်ရုံးကိုတိုက်တွန်းတော့မြန်မာတန်ရုံးသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့ သူကဒီအလုံးလုံးကန်ခွင်းကတ်တွေရှိပြီးမဲ့လဲအလုံးရှင်ကြီးရဲ့လက်မခံသူတို့အလုံးရှင်ပြောင်းလာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာဒီပြဿနာတွေကိုဘာတွေလုပ်ပေးနိုင်မလဲတဲ့ဥကြောတောင်းတို့ကတော့လက်ရှိအကူအညီပေးနေတော့ဘာတွေများလုပ်ပေးနိုင်မလဲခင်ဗျ။
အဲ့ဒီမှာပြတ်ထန်းတဲ့လောသမဥပဒေအကြောင်းအရင်ကာလတုန်းကတော့ဆွဆွကမေးတဲ့ညီကိုမေးသွားသလိုတန်းဟိုပါတတိဟောင်းကနေပြီးတော့ထွက်ခွာခွင်းစာရွက်တွေထုတ်ပြီးမှတတိဟောင်းကလက်ခံတယ်သို့တော့ခုလက်ရှိဒီပြောင်းလဲခြင်းသုံးနေတဲ့မူဝါဒရတတိဟောင်းစီကစာရွက်စာတဲ့မလို့တော့ဘင်းနဲ့ဒီလက်ရှိအစ်စ်လက်ခံမဲ့တတိကနေပြီးတော့တက်ဆိုင်ရလောသမဝန်ကြီးဌာနရုံးချဟန်ငန်းပေါ့နော်အဲ့ဒါကိုသွားပြီးတော့မှဒီလောသမဒီကျွန်တော်ရဲ့လောသမဖြစ်ပါတယ်ဆိုတာနဲ့ဒီကြိုင်တဲ့တတိပြောင်းချွေပြီးတော့ဖြစ်သွားမှာဖြစ်ပါတယ်ကြနောက်ပြီးတော့စစ်တပ်ပြောတဲ့ညီကိုရဲ့စကားကိုကျွန်တော်ပြောချင်လို့ရှိရင်ကျွန်တော်တို့ရလုံးသမားအကူအညီဆောင်ရွက်တဲ့လူတွေဟာထိုင်းနိုင်ငံဥပဒေကြောင်းအရကျွန်တော်တို့ကတရားဝင်မှောက်ပုံတွေမရှိဘူးဗျ။ဒါပေမဲ့အထင်းမှာပဲကျွန်တော်တို့အရင်အမတ်ကြီး30လောက်ကတော့တိုင်းဝါလုံးသမားအကူအညီဆောင်ချင်ရကော်မတီဆိုပြီးတော့တရားဝင်အသိအမှတ်ပြုပြီးတော့မှကျွန်တော်တို့ထိုင်းနိုင်ငံတွေမှာဟိုမတော်တဆတည်ဆုံးမှုဖြစ်ပြီးဘလို့ကိစ္စရကြောင်းမျိုးကြောင်းပဲလုံးသမားတွေရဲ့ပြဿနာတိုင်းကိုကျွန်တော်တို့ကဟိုမြန်မာတိုင်းရောလုံးသမားအကူအညီဆောင်ချင်ရကော်မတီကပါဆိုတဲ့အဲဒီအချိန်ဟွာနဲ့တန်ယုံရဲ့အချိန်ဟွာနဲ့ကျွန်တော်တို့ဟာလွတ်လွတ်လပ်လပ်အသွားရောက်ပြီးတော့မှကူညီနိုင်ခွင့်ရှိတယ်ဗျ။အာဒီနေ့ဒီချိန်မှာအာတော့အဲ့ဒီအခင်အချင်းမျိုးမဟုတ်ဘူးဗျ။ကျွန်တော်တို့ကိုဒီပင်လေကျွန်တော်တို့ဒီဟိုအချင်းပြေခြားခြားမှုတွေနဲ့ပတ်သက်ရဖြစ်စီဟိုဒီလွှဲချွန်နေတဲ့ဟို MOU လမ်းကြောင်းရဖြစ်စီကျွန်တော်တို့တွေတိတ်တိတ်ခွတ်ခွတ်လှုပ်လာတဲ့အတွက်ဟိုအပြန်အလှန်ဒီပင်လေဟိုကျွန်တော်တို့တရားဟောအာဆွေးဆိုခံရတာတွေရှိတယ်။အမှုဖွင့်ခံရတာတွေရှိတယ်။ဟိုမချက်မကြောက်ပြောရမယ်ဆိုလို့ရှိရင်အဲ့ဒီတန်ယုံအာနာပိုင်တွေနဲ့ပွဲတော်တွေကဒီပင်လေကျွန်တော်တို့ကိုဟိုဖန်ခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ၄ရက်နေ့ကဖန်ခံခဲ့ရတယ်ကြဆိုတော့ညီကိုရေးကျွန်တော်တို့အလို့သမားကူညီဆောင်ရွက်တဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုလို့အတွေ့အကြုံတွေကိုပဲကျွန်တော်ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်ကမှဘာမှမလုပ်ပြနိုင်ဘူးကြဒါပေမဲ့ကျွန်တော်တို့ဟိုကုန်ခဲ့တဲ့2000ဟိုဆက်ဆောက်ခုနှစ်ဟိုဒီဂျွန်လ25ရက်နေ့ကမေတောင်ဆန်းစုကြည်လာတော့ကတောင်းဆိုလိုက်တဲ့အတွက်ဒီမြန်မာတန်ရုံမှာတော့ဟိုအလုပ်သွားတန်ရရှိ9ရက်ရောက်နေတယ်ဆိုတော့ဖုန်းနံပါတ်တွေနဲ့တော့ကြေညာထားတယ်သူတို့တွေဘလောက်ကူညီဆောင်ရမလဲဆိုတာကိုတော့သူတို့ကိုပဲတရားဝင်ဟိုအကူအညီတောင်းကြပါလို့မိတ္တရာခန့်ချင်နေကြ
ဟုတ်ကဲ့ပါကျွန်တော်ဆက်တဲ့မသက်သက်ဦးပါမေးချင်ပါတယ်မသက်သက်ဦးအခုအလုပ်သမားတွေအခုပြဿနာမှာကူညီဆောင်ရပေးနေတဲ့အခါမှာကြုံရတဲ့အခက်အခဲကြုံရတဲ့အခြေအနေတန်ရုံနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီအခြေအနေဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်မအနေနဲ့ပြောရမယ်ဆိုရင်မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံလာသွားပြီးရနောက်မှာဆိုရင်ထိုင်းအာဏာပိုင်အနေနဲ့ထောက်လန်းကြီးတွေကကျမတို့လိုတရားမဝင်တဲ့ဒီလူ့ကမာကူညီနေတဲ့ CBO လို့အဖွဲ့တွေကိုမှတ်ပုံတင်မရှိထားတဲ့အဖွဲ့အစည်းတွေကိုထောက်လန်းပါတယ်မင်းမြန်တာပါမင်းမြန်တာလည်းမျိုးစုံပါပဲဖုန်းနဲ့မေးလိုက်အဲဖယ်နေရမှာရှိတယ်လေဖယ်ရုံးခန်းဘယ်မှာလဲပေါ့အမျိုးမျိုးမေးပါတယ်နောက်ပြီးကျမတို့ကိုယ်တိုင်ကအလုကမာလက်ပြတ်သွားတဲ့အလုကမာဖြစ်စီခြေတော့ပြတ်သွားတဲ့အလုကမာဖြစ်စီလူမှုစုလုံးရေးရုံးမှာရော်သေးရဖို့ကျမတို့ကသွားပြီးရှောက်ပေးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံးနေရလေအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံးမှာဒီ case ကိုကျမတို့လုတ်ပါမယ်အလုကမာကိုလည်းခေါ်သွားတယ်ဆိုင်ရာရတဲ့အလုကမာကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ကကျမတို့ကိုဆာရဲဆာနန်းတစ်ခုထုတ်ပေးပါထောက်ခံပေးပါဗောနော်အဲ့လိုမျိုးနဲ့ကျစ်တခုရှိတိုင်းမြန်မာတန်ရုံအလုကမာတန်ရာရှိမှာထောက်ခံတာတကယ်တည်းရရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုကမာအရေးကိုဖြည့်ရှင်းရတာတော်တော်ခက်ခဲပါတယ်နောက်စိုးရိုးတိတ်အဲ့လိုမျိုးဖြစ်လာတဲ့အခါကျမတို့မှာဘာတွေကူညီနေလဲဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရင်အောင်စိုးရိုးတိတ်နဲ့ကူညီရပါတယ်ဘာလို့ကျမတို့ထိုင်းထောက်လိုင်းကြီးလားထိုင်းထောက်လိုင်းကြီးတရင်တေးလားမသိဘူးအများအားစုံစမ်းနေ location ဆိုတာလုံးဝမဖွင့်ရင်အောင်ကျမတို့မှာအများအားပိတ်ထားရတယ်ခံရှိပါရဲ့အဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလုပ်သမားတွေကိုကူညီရဆိုတာဘယ်သူမှလည်းလက်ကမပေးထားပါဘူးကျမတို့ကကိုယ်ဝန်စာကိုတစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တစ်ပတ်မှ3ရက်အလုပ်လုပ်ပြီး2ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင့်တဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်တဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတည်ရရလို့ရှိထားခဲ့တယ်ဆိုကောင်းပါလေဒီကော်မတီကဖွဲ့မယ် ਨੇ တကယ်အကောင့်ထဲမဖို့ဖြစ်တာတော့ကျမတို့သတိပြုထားပါလေရှင
်ဟုတ်ကဲ့ပါမသက်သက်ကျေ
းဇူးမျိုးအရေးတွေကြုံလာတဲ့အခါမှာကျမတို့မှာအီးမေးလ်တွေအခုလိုမျိုးပေါ့အလုပ်လုပ်ရင်းဖြစ်စီကျမတို့ဟာအွန်လိုင်းကနေပြီးတော့မီတင်လုပ်တယ်ညအခါပဲဖြစ်ဖြစ်ကျမတို့မီတင်လုပ်တယ်အွန်လိုင်းကနေလုပ်ပြီးကျမတို့ဒီတန်ရုံးရဲ့ဒီအီးမေးလ်နဲ့မြန်မာနိုင်ငံအလုပ်သမား
လူမှုလူမှုပူလုံရေးဌာနတွေကိုကျမတို့ကစာပို့ပြီးတော့ကျမတို့ကလိုအပ်တဲ့အချက်လက်တွေကျမတို့တင်ပြပါတယ်ဒါပေမဲ့ပေါ့နော်ဟိုဖုန်းနဲ့ပြောပြီးတော့ဒီဘလို့ဘလို့ဖြစ်တဲ့နယ်လို့အကြံပေးကြလည်းရှိတယ်ကျမတို့အကြံပြုကြလည်းရှိတယ်ဒါပေမဲ့မထီရောက်ဘူးပေါ့နော်အဲဆိုတော့အလုတ်ကမတန်ရာရှိရ9ရောက်ရှိတယ်ဆိုတော့ဘသူကဘသူတာဝန်ယူတယ်ဘသူကဘယ်တာဝန်ယူတယ်ဆိုတာကျမတို့လည်းခွဲခွဲခြားခြားမသိဘူးအဲ့အတွက်ဒီရောက်ဖြစ်နိုင်တဲ့အခြေအနေမျိုးတော့ကျမတို့မျှော်လင့်နေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော့ရှိတူကိုအလှည့်ပေးခြင်းပါလေကိုလာမင်းတူတုတ်တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ်ချင်းသိမ့်မရတော့ဘူ
းပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှစ်ပြောင်းမြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေဝအကာအကွယ်ပေးပြီးတာဝန်မယူပေးစီရှင်နေပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဝကမ္ဘောဒီးယားအလုပ်သမားများစွာရှိနေကြပါတယ်ဒီအထက်မှာမြန်မာလောက်သမားတွေကအနိုင်ကျင့်ခံရဆုံးဒုက္ခရဆုံးအမြင်ခံရဆုံးဖြစ်နေပါတယ်ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပဲမပေးလို့ပါပဲကိုသားသမီးကိုကွန်မိန်ပါကမှမဆောက်ရှောက်ဘူးဆိုလို့ရှိရင်တခြားလူတွေကဘယ်အာဏာမလဲကြာတန်အမတ်တွေကတော်ပြီးခန့်ထားပေမဲ့ဒါပေမဲ့ဒီတန်အမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့တန်အမတ်ကပါမလာဘူးဗျတကယ့်ကိုအလောက်လောက်တဲ့တန်အမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလူ့သမားတွေကိုကုန်ကျင်နေပါတယ်ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU အလောက်သမားတွေဆိုလို့ရှိရင်MOU အလောက်သမားတအုပ်ကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြန်ရောက်တော့ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီထက်နိုင်ငံရောက်တဲ့အချိန်မှာလည်းဘတ်နောက်ထပ်8000 7000 9000 1000တိပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုတ်တဲ့အခါမှာလည်းကိုယ့်ဟာကိုလွတ်သွားလောက်တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ချင်း3လပိုင်းမှာသွားလောက်တာပေါ့နော်3လပိုင်းမှာသူကအဲ့ဒီစီအိမ်ရောင်းတာတောင်းဝရှိတဲ့လူကကျွန်တော်ကိုပင်နာတိရှိနေဆိုတော့3လရှိမှာလေခင်ဗျာ6လပဲတကယ်နဲ့မှလာခဲ့ပါတယ်အမေကပွေးစားနဲ့လုပ်တဲ့လူတွေကြားလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုယ့်အကောလုံးလို့ရှိရင်
ကိုလာမင်းဖြတ်ပြီးပါတော့ချင်းလေ
အကြောင်းအရာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုလာမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လည်းဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်းကုတီဟာမောင်မတ်တသက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပြီးပါ
အင်္ဂါညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပုံထူနေမနဲ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 30 40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးဦးကြေညာပေးပါမယ်ရှင်
။နိုင်ငံကတိုင်ဝမ်ကသတိပေးနေတဲ့ကြားကပဲနျူကလ িয়ার လက်နက်စွမ်းရည်တွန်းမြင့်ရေးမှအဓိကကျတဲ့ခြေလန်းတရားဖြစ်တချင်းဖြစ်ပဋိဌာန်းတုံးတစင်းကိုအောင်မြင်ဆန်းသက်ပြစ်လွန်နိုင်ငံကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ဘက်နယ်စပ်မြောက်ကိုရီးယားနိုင်ငံကလေယာဉ်ဝန်တစ်ခုအနီးကနေပြစ်လွန်လိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံစီးပွားရေးအထူးနယ်မြေကိုကျရောက်ခဲ့တာကြောင့်ဂျပန်နိုင်ငံရဲ့အတိုင်းဝိုင်းမှာရဲခတ်မှုတွေကြုံခဲ့ရသလိုတရုတ်နိုင်ငံအနေနဲ့လည်းမြောက်ကိုရီးယားကိုထိန်းသိမ်းနိုင်စွမ်းမရှိတာကိုပြသရရောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার စစ်ဆင်တွေကိုရပ်ဆိုင်းဖို့တချိန်တည်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွက်စစ်ရေးလက်ချက်မှုစစ်ဆင်တွေကိုထိန်းချုပ်ဖို့လိုအပ်တဲ့အကြောင်းတရုတ်နဲ့ရုရှားနိုင်ငံတို့သဘောတူညီလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့မစ်ဆိုင်းတုံးအနေနဲ့ပတ်သက်လို့ရင်ဆိုင်ဖြည့်ရှင်းဖို့တရုတ်သမ္မတရှီချင်းဖင်နဲ့ညှိနှိုင်းဆောင်ရွက်သွားမယ်အကြောင်းလဲမြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းတုံးဆန့်သတ်မှုအပြီးနိုင်ပိုင်းအကြံမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်တာပါ။စမုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20ရာခေါင်းဆောင်နေတဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့ရှိနေတဲ့ G20 ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာရက်တပ်ဖွဲ့ကလွန်ကျော်ရေးအတွက်ကင်းလက်နေကြသလိုဆန္ဒပြသူတွေကလည်းဒပိတ်စကန်တွေဖွင့်လှစ်ပြင်ဆင်နေကြပါတယ်။သမ္မတထရန့်နဲ့အင်ရှင်ဂျာမနီဝန်ကြီးချုပ်အန်ကလာမာကဲလိုကြာသဘောထားကူးလက်မှုတွေရှိနေပေမဲ့အကြမ်းဖက်ဝါဒမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးစရိမ်မှာတော့တဘောတဲ့ရှိမဲ့အလားအလာတွေလည်းမြင်တွေ့နေရပါတယ်။ပိုင်ဆိုင်မှုကြောင့်ညင်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုလွန်ခဲ့တဲ့သတင်း6ပတ်တွင်အမေရိကန်ရေတပ်ဖွဲ့တစ်ဖွဲ့ဒုတိယကြိမ်ဆေးလွှတ်လိုက်တာစောင့်ကြည့်ကာလကုံဆုံးသွားပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံအပေါ်ဖိအားပေးတဲ့လက္ခဏာတရားဖြစ်နေအများကရှုမြင်နေကြပါတယ်
။သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးတင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလီဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိ line to meter 2425 3050နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.